Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American Pioneer Zoo Washington DC မြို့တော်ကနေ2014ခုနှစ်စက်တင်ဘာလ18ရက်ကြာသပတေးနေ့ညဘက် VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 2425 3252တို့အပြင် pilot meter 190တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာတော်ရရှိများရွှေလန်းချမ်းမြေ့ကြပါစေဒီညအစီအစဉ်မှုအဖြစ်ကျွန်တော်အောင်ကတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါစကော့လန်ကိုဗြိတိန်နိုင်ငံထဲကနေတရားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်ရေးသမိုင်းဝင်လူလူဆန္ဒခံယူပွဲဒီကနေ့စတင်နေပါပြီတခါစီးရီးယားကသဘုံတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးရေးအမေရိကန်အောက်လွှတ်တော်ကအတည်ပြုပေးလိုက်ပါတယ်နောက်နှစ်နိုင်ငံနယ်စပ်တင်းမာမှုတွေရှိနေတဲ့တရုတ်နဲ့အိန္ဒိယကောင်းဆောင်တွေဒီကနေ့နယူးဒေးလီမြို့မှာတွေ့ဆုံနေကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပါမယ်ရှင်
ကောင်းပါခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့
ISIL must be defeated
ဒီက ISIL အဖွဲ့ချင်းမိုးရင်းနဲ့ပတ်သက်တဲ့သဘောထားကိုပြောသွားတာပါမြန်မာသတင်းတွေမှာတော့တာချီလိပ်မှာတောင်ကြားရေးတွေကြောင့်ရေးကြီးပြီးလူသေပျောက်ရှိတာနောက်ကချင်ဒုက္ခသည်တချို့နေရပြင်ကြမဲ့သတင်းနဲ့ပျောက်ဆုံးနေတဲ့ခါကာဘိုရာစီတောင်တပ်သမားတွေအကြောင်းနောက်ဆက်တွဲအခြေအနေကိုတင်ဆက်ပေးမှာပါဒီသတင်းတွေပြင်နောက်ပိုင်းမှာတော့ပတ်စင်စီစဉ်တွေကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့ကြာသပတေးနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
United Kingdom လို့ခေါ်တဲ့ဗြိတိန်နိုင်ငံနဲ့နှစ်ပေါင်း300ခုနှစ်အတူရှင်တွဲနေထိုင်ခဲ့ပြီးတဲ့နောက်တခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ထူထောင်မလားဆိုတာကိုမဲခွဲဆုံးဖြတ်မဲ့ Scotland ရဲ့ဒီသမိုင်းဝင်လူလူဆန္ဒခံယူပွဲဒီကနေ့စတင်နေပါပြီ။မဲဆန္ဒရှင်စုစုပေါင်းရဲ့69ရာခိုင်နှုန်းဒီလူရေအဖြစ်တော့ 4.2 တန်းကမဲပေးဖို့စီရင်ပေးထားတာကြောင့်မို့လို့မဲပေးသူအရေအတွက်မြင့်မားလိမ့်မယ်လို့ခန့်မှန်းထားကြပါရစေ။ Scotland ဟာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်တဲ့သလားဆိုတဲ့မေးခွန်းကိုဖြစ်တဲ့နဲ့မဖြစ်တဲ့မှုဆိုတဲ့အဖြစ်တစ်ခုခုပေးဖို့အတွက်မဲယုံပေါင်း 2,600 မှာစကော့လန်ပြည်သူတွေမဲပေးနေကြတာပါ။မကြသေးညာကောက်ယူခဲ့တဲ့စစ်တမ်းတွေအရာကတော့ဗြိတိန်နဲ့အတူရှင်တွဲနေထိုင်ရေးကိုထောက်ခံသူကခွဲထွက်ခြင်းသူအရေအတွက်ထက်5ရာခိုင်နှုန်းလောက်ပိုပြီးတော့များနေပါတယ်။ခွဲထွက်ရေးမလိုလားသူတွေကတော့ဗြိတိန်ကနေခွဲထွက်လိုက်ခြင်းအဖြစ်စကော့လန်ရဲ့စီးပွားရေးကိုထိခိုက်နိုင်ပြီး1909ခုနှစ်ကဖွဲ့စည်းခဲ့တဲ့အင်္ဂလမဟာမိတ်ပြိုကွဲသွားမယ်ဆိုရင်လူတိုင်းရဲ့ဘဝတွေကိုထိခိုက်စေမှာဖြစ်တယ်လို့ပြောဆိုနေကြပါတယ်ရှင်
။ Syria သမရဘက်ရှာအယ်အာဆတ်ကိုဖြုတ်ချပြီးအစ္စလာမ်အစွန်းရောက်အဖွဲ့ ISIS ကိုချေမှုန်းဖို့ကြိုးစားနေတဲ့သဘုံတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးရေးအစီအစဉ်ကိုအမေရိကန်အထက်လွှတ်တော်မှနောက်ဆုံးအတည်ပြုပေးဖို့ရှိနေပါတယ်။ Republican Party ဝင်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာတော့ဒီကိစ္စကိုဗိုလ်ဒုနစ်ကအတည်ပြုလိုက်တာဖြစ်ပြီးသမ္မတဥဘားမားရဲ့ Democrat Party ဝင်တွေအများစုရှိတဲ့အထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မဲ့လို့ခန့်မှန်းထားပါတယ်။အစွန်းရောက်အဖွဲ့ကိုချိန်မုံးဖို့လုံလောက်တဲ့ကြိုးပမ်းမှုတွေဖြစ်လာမှာမဟုတ်ဘူးလို့တချို့ Republican အမတ်တွေကဝေဖန်ပြောဆိုမှုတွေရှိနေတယ်လို့ American ပြည်ထောင်စုအနေနဲ့အရှေ့လေပိုင်းဒေသပြည်ပခန့်တွေမှာလည်းပါဝင်ပတ်သက်နေတာကြောင့်အခုကိစ္စနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတဲ့ကြားကပဲအခုလွှတ်တော်မှာအတည်ပြုဖို့အခြေအနေဖြစ်လာတာပါ American သမ္မတ Obama ကတော့ Syria သဘုံတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးရေး American အောက်လွှတ်တော်ကအတည်ပြုပေးလိုက်တာဟာISIS စစ်သွေးကြအဖွဲ့တွေကိုနှိမ်နှင်းဖို့အတွက်အရေးပါတဲ့အဆင့်ဖြစ်တယ်လို့ပြောဆိုပါတယ်
။ Islamic အစွန်းရောက်အဖွဲ့ ISIS ရဲ့အကြီးတန်းခေါင်းဆောင်တစ်ယောက်က Australia နိုင်ငံထဲမှာနမူနာပြတဲ့အနေနဲ့တပ်ဖြတ်ဖို့ညွှန်ကြားတာတွေရှိထားတာကြောင့် Australia နိုင်ငံမှာဒီကနေ့အကြမ်းဖက်သမားတွေကိုအကြီးကျယ်ရှာဖွေဖမ်းဆီးတာတွေလုပ်တာဖြစ်တယ်လို့ Australia ဝန်ကြီးချုပ် Tony Abbott ကပြောပါတယ်
။ Well that's the intelligence that we received the exhortations quite
ဒါကျွန်တော်တို့ရထားတဲ့ထောက်လှမ်းရေးသတင်းပါ။အော်စတြေးလျမှာတက်ပြတ်ဖို့အတွက် ISIS အဖွဲ့မှအကြီးတန်းခေါင်းဆောင်တစ်ယောက်ဖြစ်နေတဲ့အော်စတြေးလျနိုင်ငံသားတစ်ဦးကဒီမှာရှိရကွန်ရက်ကိုတိုက်ရိုက်ညွှန်ကြားခဲ့တာပါ။ဒါဟာတန်တရားတသက်မဟုတ်ပါဘူး။ရွေကျက်ရှိရှိလှုပ်ဆောင်နေကြတာပါ။ဒါကြောင့်မလို့လေရဲနဲ့လုံခြုံရေးအဖွဲ့တွေကအခုလိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာပါလို့ Mr. Abbott ကပြောသွားတာပါ။စစ်သွေးကြွတွေဟာအော်စတြေးလျနိုင်ငံသားတရားရောက်ကိုဖမ်းပြီးတော့ ISIS အဖွဲ့အလံနဲ့ပတ်ပြီးခေါင်းဖြတ်တက်ဖို့စီစဉ်နေဆိုတာကိုဒီကနေ့နောက်ပိုင်းမှာတရားရုံးကထုတ်ပြန်မဲ့အထောက်အထားတွေမှာတွေ့ရမယ်လို့ Australia သတင်းမီဒီယာတွေကပြောကြပါတယ်။ Sydney, Brisbane နဲ့ Logan မြို့တွေမှာ Australia ရဲဝန်ထမ်း100နဲ့မနက်အာရုံမတက်ခင်အချက်ဖတ်သမားတွေကိုရှာဖွေပြီးတော့လူ15ယောက်ကိုဖမ်းဆီးထားပါတယ်။ဖမ်းဆီးခံရသူတွေကအ ਨੇ ဆုံးတယောက်ကိုဒီကနေ့တရားရုံးတင်မှုရှိပြီးတော့အချက်ဖတ်တိုက်ခိုက်မှုကြံစီမှုနဲ့သူ့အပေါ်ဆွဲချက်တင်ထားပါတယ်ရှင်
။ American Dollar တန်း90ဘူးလောက်ရှိတဲ့စည်ရေးအကူအညီတွေကိုအမေရိကန်ကယူကရိန်းကိုပေးမယ်လို့ပြီးခဲ့တဲ့လကုန်ပိုင်းမှာကတိပေးခဲ့တဲ့အတိုင်းအဲ့ဒီအကူအညီတွေရနိုင်ဖို့ယူကရိန်းသမ္မတပိုရိုရှန်ကိုဟာသမ္မတဥဘားမားနဲ့ဝါရှင်တန် DC မှာဒီကနေ့ဆွေးနွေးဖို့ရှိသလိုအမေရိကန်လွှတ်တော်မှာလည်းစကားပြောဆိုမှာဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုကတော့ယူကရိန်းအစိုးရကိုစစ်လက်နက်တွေထောက်ပံ့ဖို့ခုချိန်ထိတုံ့ဆိုင်နေစေဖြစ်ပြီးခွဲထွက်ရေးယူကရိန်းသဘုံတွေကိုနောက်ွယ်ကအားပေးနေတဲ့ရုရှားအစိုးရအပေါ်စီးပွားရေးပိတ်ဆို့မှုကြဲကြဲပြန့်ပြန့်လှုပ်သွားဖို့ကသာအာရုံစိုက်နေကြတာပါယူကရိန်းနိုင်ငံအရှိတ်အချမ်းကတိုက်ပွဲတွေအတွင်းလူ3000လောက်သေဆုံးခဲ့ရပြီးဒေသခံတွေနေစဉ်ကြီးလန့်စာစားနေရတာကြောင့်ခွဲထွက်ရေးသဘုံတွေကိုကူညီနေတဲ့ရုရှားအစိုးရကိုအနောက်နိုင်ငံအစိုးရတွေကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်စေချင်နေကြတာပါဒီအတော်အတွင်းယူကရိန်းနိုင်ငံအရှိတ်အချမ်းမှာကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်တန့်သွားရေးယူကရိန်းအစိုးရကိုအမေရိကန်အနေနဲ့ဖိအားပေးဖို့ HRW လို့ခေါ်တဲ့လူအခွင့်အရေးအဖွဲ့ကတိုက်တွန်းနေပါတယ်။အပြစ်ခတ်ရဲစဲကြီးစာချုပ်နောက်ပိုင်းလူ12ဦးသေဆုံးခဲ့ရတဲ့တိုက်ပွဲတွေကြောင့်ရုရှားနယ်စပ်မှာတပ်တွေအသင့်ပြင်းထားဖို့ယူကရိန်းအစိုးရကသူ့တပ်တွေကိုဗုဒ္ဓနေ့မှာအမိန့်ပေးထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာတာရီနီညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။တရုတ်အိန္ဒိယနှစ်နိုင်ငံအကြားနယ်စပ်ဒေသအငင်းပွားနေတဲ့ပြဿနာကိုညင်ညင်ညံ့ညံ့ဖြေရှင်းသွားမယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဟိမဝန္တာနယ်စပ်တစ်လျှောက်မှာဒီကနေ့နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ထိတိုက်တွေ့နေချိန်မှာပဲအဲ့ဒါလိုပြောလိုက်ကြပါ။နယ်စပ်ပြဿနာကိုအမြန်ဆုံးဖြေရှင်းသွားဖို့တရုတ်ဆူရကမျှော်လင့်တယ်လို့အိန္ဒိယနိုင်ငံမှာ၃ရက်ကြာနိုင်ငံတော်ခီးစဉ်နဲ့ရောက်နေတဲ့တရုတ်သမ္မတဂျီဂျင်ပင်ကပြောပါတယ်။ဒီလိုမျိုးဖြေရှင်းတဲ့အချိန်ရောက်တဲ့အထိညီငယ်ကြီးနဲ့တင်ငယ်ကြီးကိုထိန်းသိမ်းဖို့တရုတ်နိုင်ငံကလှုပ်သွားမယ်လို့လည်းဆိုပါတယ်။နယူးဒေလီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီနဲ့ဆွေးနွေးပြီးတဲ့နောက်တရုတ်သမ္မတကအဲ့ဒီလိုပြောလိုက်တာပါ။နယ်စပ်ငင်းပွားမှုကိုသိပ်မကြခင်မှာပဲဖြေရှင်းရမယ်လို့အိန္ဒိယဝန်ကြီးချုပ်ကလည်းပြောပါရယ်။နယ်စပ်ဒေသညီညာရေးဟာနှစ်နိုင်ငံဆက်ဆံရေးရဲ့အခြေခံဖြစ်တယ်လို့မစ္စတာမူဒီကပြောဆိုခဲ့တာပါ။ပိုင်ဆိုင်မှုငင်းပွားနေတဲ့လက်ဒက်ဒေသကအိန္ဒိယပိုင်နဲ့တည်းယာနဲ့ချီတဲ့တရုတ်တပ်ဖွဲ့တွေဝင်လာတယ်ဆိုပြီးအိန္ဒိယဘက်ကစွပ်စွဲထားပါရယ်။ပိုလူနစ်နောက်ပိုင်းကနှစ်ဖက်ဆွေးနွေးမှုတစ်ခုအတွင်းမှာလည်းပြဿနာကိုမဖြေရှင်းနိုင်ခဲ့ကြပါဘူး။ကာလာရှိကြဖြစ်နေတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားပြဿနာကြောင့်အရှအင်အားကြီးနှစ်နိုင်ငံအကြားစီးပွားဆက်ဆံရေးချက်ထွင်ဖို့အာရုံစိုက်ဆွေးနွေးမဲ့မစ္စတာရှီရဲ့ခီးစဉ်ပေါ်မှာလွှမ်းမိုးမှုတွေရှိနေပါတယ်ရှင်
။တရုတ်အစိုးရအင်တာနက်ဟက်ကာတွေဟာအမေရိကန်လေကြောင်းလိုင်းနည်းပညာကုမ္ပဏီနဲ့ပန်ဒဂွန်စစ်ဌာနချုပ်ကငှားရတဲ့အခြားကုမ္ပဏီတွေရဲ့ကွန်ပျူတာတွေကိုအကြိမ်ကြိမ်ခိုးဝင်မှွေနှောက်ခဲ့ကြောင်းအမေရိကန်အထက်လွှတ်တော်စုံစမ်းရေးကော်မရှင်ကပြောပါတယ်။အထက်လွှတ်တော်စစ်လက်နက်ကော်မတီကကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ကမ္ဘာတော်လုံးအမေရိကန်စစ်တပ်တွေရွှေ့ပြောင်းတာဘယ်လိုလက်နက်တွေတပ်ဆင်အသုံးပြုနေတာဆိုတဲ့အချက်လက်တွေကိုတရုတ်ဟက်ကာတွေကပြစ်မှတ်ထားလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။တနှစ်လောက်လေ့လာခဲ့တဲ့အဲ့ဒီအစီရင်ခံစာမှာ NLA ပြုချင်းချောက်နိုင်တဲ့အဆင့်ထိတရုတ်ဟက်ကာတွေကအကြိမ်20ထက်မနည်းဝင်ရောက်မှွေနှောက်ခဲ့ပြီးအစိုးရတွေကိုတိုက်ခိုက်မဲ့ချင်းချောက်မှုမျိုးတွေရှိခဲ့ကြောင်းဖော်ပြထားပါတယ်။အခုလို online ကတဆင့်ခိုးဝင်မှွေနှောက်မှုတွေဟာအလွန်ကိုစိုးရိမ်စရာဖြစ်ပြီးတရုတ်နိုင်ငံရဲ့ရံမှုတဲ့လှုပ်ရှားမှုတွေအတွက်အထောက်အထားတွေဖြစ်တယ်လို့အထက်လွှတ်တော်စစ်လက်နက်ကော်မတီဥက္ကဋ္ဌကောလီဗင်ကပြောပါတယ်အမေရိကန်လွှတ်တော်အစီရင်ခံစာကိုတရုတ်နိုင်ငံကပယ်ချလိုက်ပြီးဒါဟာအခြေမြင့်မရှိလှုပ်ကြံပြောဆိုခြင်းသာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကတုတ်ပြန်ပါတယ်တရုတ်အစိုးရကဟက်ကာတွေကိုဘယ်တော့မှအားပေးအမြောက်မလုပ်ခဲ့ဘူးလို့သူကဆိုပါတယ်
အနောက်အာဖရိကဒေသမှာလူပေါင်း 2,600 ကျော်သေဆုံးခဲ့ရပြီဖြစ်တဲ့ Ebola virus ပိုးပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စည်းဝေးတစ်ရက်ကျင်းပဖို့ရှိနေပါတယ်။ဒီကနေ့စည်းဝေးမှာကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲဒေါက်တာမာဂရက်ချန်တို့က Ebola ရောဂါအနေအကိုထိန်းချုပ်နိုင်မဲ့နိုင်ငံတကာလှုပ်ရှားမှုအစီအစဉ်တွေကိုတင်ပြဆွေးနွေးကြမှာဖြစ်ပါတယ်။ယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုကျန်းမာရေးဝန်ထမ်းတွေ၊ယာယီဆေးရုံဆေးခန်းတွေနဲ့အကူအညီတွေအမြန်ဆုံးပို့ပေးနိုင်ဖို့တောင်းဆိုတဲ့အမေရိကန်ကဒီမူကြမ်းရေးဆွဲထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုလည်းလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံရဲ့တောင်းဆိုမှုနဲ့အီဘိုလာတိုက်ဖျက်ရေးအတွက်စီးပွားနဲ့လူသားချင်းစာနာမှုအကူအညီတွေစီစဉ်ဆောင်ရွက်ပေးနိုင်ဖို့အမေရိကန်တပ်ဖွဲ့အင်အား3000အနောက်အာဖရိကဒေသကိုဆင်လွတ်မဲ့အစီအစဉ်ကိုတော့အမေရိကန်ဆွေးရက်ကဒီသတင်းပတ်ထဲမှာပဲကြေညာခဲ့တာပါ။လိုင်ဘေးရီးယား၊ Sierra Leone နဲ့ Guinea နိုင်ငံတွေမှာ Ebola ရောဂါဖြစ်ပွားမှုပေါင်း 9,300 ကျော်ရှိပြီးတော့လိုင်ဘေးရီးယားမှာအများဆုံးဖြစ်ပွားနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာလည်းဒီရောဂါဖြစ်ပွားသူ22ယောက်ရှိနေပြီး10ဦးသေဆုံးခဲ့ရတယ်လို့ဆိုပါရယ်။ဒီရောဂါတိုက်ဖျက်ရေးအတွက်လာမယ့်6လအတွင်းဒေါ်လာ1ဘီလီယံသုံးစွဲဖို့လိုအပ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်ရှင်။
ထိုင်းနိုင်ငံကောထောင်ကျွန်းမှာအသက်ခံရတဲ့ဗီဒင်ခီးသွန်းနှုတ်ဦးကိစ္စစုံစမ်းစစ်ဆေးမှုတွေမှာသူတို့ကိုကူညီပေးနိုင်မယ့်မျက်မြင်သက်တည်းကိုရှာဖွေနေတယ်လို့ထိုင်းရဲကပြောပါတယ်။ဗီဒင်နိုင်ငံသားနှုတ်ဦးဖြစ်တဲ့ဒေးဗစ်မီလာနဲ့ဟာနာဝစ်ထရစ်တို့ထိတ်လန့်တုန်လှုပ်စရာဒဏ်ရာတွေနဲ့အဝတ်မပါဘဲတိုက်စုံနေရတဲ့အလောင်းတွေကိုထိုင်းနိုင်ငံတောင်ပိုင်းကကောထောင်ကျွန်းမှာပြီးခဲ့တဲ့တနင်္လာနေ့မနက်ပိုင်းကရှာဖွေတွေ့ရှိခဲ့တာပါ။တိုက်စုံသူနှုတ်ဦးကိုတိုက်ခိုက်သူတွေကပေါက်ပြားနဲ့ဒရဇတ်ထုနဲ့တပ်ဖြတ်ခဲ့ပုံရတယ်လို့ရဲကခန့်မှန်းထားပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းနဲ့တန်လျာဖြစ်စရာအုပ်စု၃စုရှိတဲ့အကြောင်းဆူရထန်လီခရိုင်ရဲ့ရဲအရာရှိခေါင်ဆန်အန်းကပြောပါတယ်။ပထမဖြစ်နိုင်ခြေရှိတာကအဲ့ဒီဒေသမှာနေထိုင်တဲ့ထိုင်းလူမျိုးတွေဖြစ်ပြီးဒုတိယအုပ်စုကတော့နိုင်ငံသားခရီးသွားတွေနဲ့တတိယအုပ်စုကတော့ရွှေပြောင်းအလို့သမားတွေဖြစ်တယ်လို့သူကဆိုပါတယ်
။နျူကလ িয়ার ရေးနဲ့ပတ်သက်လို့ဒီသတင်းပတ်တဲ့ဆွေးနွေးမှုတွေပြန်ဆတဲ့အခါဒီအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ပြန်ဆတဲ့အခါမှာဒီအမေရိကန်နဲ့တခြားအင်အားကြီး၅နိုင်ငံနဲ့အတူသဘောတူညီချက်တရရအောင်အခိုင်အမာကြိုးပမ်းသွားမယ်လို့အီရန်နိုင်ငံကပြောပါတယ်။တောက်ချာနေမှာတရားဝင်ဆွေးနွေးမှုတွေမစတင်ခင်အမေရိကန်နဲ့အီရန်တန်တမန်တွေအကြားနှစ်ဖက်ဆွေးနွေးမှုတွေဒီကနေ့နယူးယောက်မြို့မှာလုပ်ဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါရယ်။ပြီးခဲ့တဲ့ဇူလိုင်လကသဘောတူညီချက်ရယူဖို့နောက်ဆုံးအချိန်သတ်မှတ်ခဲ့တာမှမအောင်မြင်ဖြစ်ခဲ့တာကြောင့်အခုဒီချိန်ဒီလာမယ့်နိုဝင်ဘာလ24ရက်နေ့မတိုင်ခင်သဘောတူညီချက်ရယူဖို့မှလည်းအခွင့်အလမ်းသိပ်ပြီးတော့နေပါလွန်တယ်လို့သုံးသပ်သူတွေကပြောကြပါရယ်။အီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရီဖ်ကတော့ပြဿနာကိုဖြေရှင်းနိုင်ဖို့စိတ်အားထက်သန်နေပါရယ်။ဒါပေမဲ့ပိတ်ဆို့တန်ခတ်မှုတွေချမှတ်ရမှသာကျေနပ်တဲ့အမေရိကန်အစိုးရကပြဿနာကိုပို့ပြီးတော့ရှုပ်ထွေးအောင်လုပ်နေတယ်လို့နိုင်ငံသားဆက်ဆံရေးကောင်စီမှပြောကြတဲ့မိကုံးမှသူကပြောသွားခဲ့ပါရယ်ရှင်။
စက်တင်ဘာလ18ရက်ကြာသပတေးနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးရမယ်။ IGL စစ်သွေးကြောအဖွဲ့ကိုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးသမ္မတဥဘာမားရဲ့မဟာဗျူဟာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှောက်မှာမနေ့ကရှင်းလင်းပြောဆိုခဲ့ပါတယ်။ကော်မတီဝင်အထက်လွှတ်တော်အမတ်ချိုရဲ့အကြိတ်နဲ့ဝေဖန်ထောက်ပြမှုတွေနဲ့လည်းရင်ဆိုင်ခဲ့ရပါတယ်အမေရိကန်အောက်လွှတ်တော်ကတော့မနေ့ကညနေပိုင်းမှာပဲစီးရီးယားနိုင်ငံတွေကသဘောထားပြောင်းပြောင်းနဲ့အစ္စလာမစ်သဘုံအဖွဲ့တွေကိုတုံးပြီး ISIL ဆွမ်းရောက်အဖွဲ့ကိုနှိမ်နှင်းမယ်ဆိုတဲ့သမ္မတဥဘာမားရဲ့အစီအစဉ်ကိုအကန့်အသတ်နဲ့သဘောတူညီကြောင်းအတည်ပြုပေးခဲ့ပါတယ် VOA သတင်းတောက် Michael Bowman သတင်းကိုဦးတန်းလွင်ထွန်းကဆက်ပြောပြပေးပါမယ
် ISIL အဖွဲ့ကိုချိန်မုံရင်းမှာထောက်ခံမှုတွေရဖို့တန်တမန်ရေးအရနိုင်ငံတကာလှည့်လည်စည်းရုံးပြီးပြန်လာခဲ့တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ရဲ့ရည်မှန်းချက်ဟာရှင်းလင်းပြသပါတယ်လို့အထက်လွှတ်တော်မှပြောကြားခဲ့ပါတယ
်။ ISIL must be defeated.
ISIL အဖွဲ့ကိုအပိသက်ချေမှုပြရမှာပါ။ဒီအတွက်အမေရိကန်တနိုင်ငံတကာလုံမှာတော့မဟုတ်ပါဘူး။နိုင်ငံတကာပါဝင်တဲ့ညွန်ပေါင်းအဖွဲ့ဖွဲ့စည်းလှုပ်ဆောင်သွားဖို့ဆိုတာဟာသမ္မတဥဘာမားရဲ့အခြေခံမူဝါဒပါပဲ။အခုဆိုရင်နိုင်ငံ50လောက်ကပါဝင်ဖို့သဘောတူခဲ့ကြပြီးလုပ်ငန်းတွေလည်းစနေပါပြီ။
အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်ပါတီနှစ်ဖက်စလုံးကအဖွဲ့ဝင်တချို့ကတော့ ISIL အဖွဲ့ကိုချေမှုန်းရေးမှာလွှတ်တော်ရဲ့ကြေပြတ်တဲ့သဘောတူညီချက်ကိုမတောင်းခံခဲ့တဲ့သမ္မတဥဘာမားရဲ့ဆုံးဖြတ်ချက်အပေါ်တန်တရားရှိကြောင်းပြောပါတယ်။ကော်မတီဥက္ကဋ္ဌရောဘတ်မန်နန်ဒက်စ်က
ဒီနေ့ဆီယားမှာရှိတဲ့ ISIL အဖွဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်ဖို့လက်တလောယာယီဆုံးဖြတ်ချက်အားသမ္မတရဲ့စစ်သည်နာပတိချုပ်အဖြစ်လုပ်ပိုင်ခွင့်ထဲမှာပါဝင်ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုတွေဟာရရှိဖြစ်လာရင်တော့ဒီကိစ္စမှာကွန်ဂရက်စ်လွှတ်တော်ရဲ့သဘောတူညီချက်နဲ့ပဲလုပ်ဖို့လိုပါတယ
်။အထက်လွှတ်တော်အမတ်တချို့ကလည်းဆီးရီးယားမှာအစိုးရကိုစန့်ကျင်နေတဲ့သဘောထားပျော်ပြောင်းတဲ့အစ္စလာမ်သဘုံအဖွဲ့တွေကိုအမေရိကန်ကလေ့ကျင့်ပေးပြီးဆွန်နီအစွန်းရောက်မွတ်စလင်သဘုံတွေကိုတိုက်ခိုက်ရေးမှာပူးပေါင်းပါဝင်စီရေးလှုပ်ဆောင်သွားမယ်ဆိုတဲ့သမ္မတဥဘာမားရဲ့မဟာဗျူဟာအပေါ်ဝေဖန်နေကြပါတယ်။ Republican အထက်လွှတ်တော်အမတ် Bob Corker ကဂျွန်ကယ်ရီကိုအခုလိုမေးခွန်းထုတ်ပါတယ
်။ဒီအလုံးမဖြစ်မှတေချာနေတဲ့လုပ်ငန်းစဉ်ကိုထောက်ခံပေးဖို့ကျွန်တော်တို့လာပြောနေတာလားဘလို့မှမဖြစ်နိုင်တဲ့ကိစ္စကြီးပါ
။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့နိုင်ငံတကာကလေကြောင်းအကူအညီတွေနဲ့ဆိုရင်ဆီးရီးယားမှာရှိတဲ့သဘောထားပျော်ပြောင်းတဲ့အစ္စလာမစ်သဘုံတွေပုံမူအသာစီးရလာမှာဖြစ်ပြီးဩဇာလွှမ်းမိုးမှုတွေပိုရှိလာစေမှာဖြစ်တယ်လို့ရှင်းပြပါတယ်။ဒီကိစ္စမှာကွန်ဂရက်ရဲ့သဘောတူညီမှုရရင်ပိုကောင်းတယ်လို့လည်းဆိုပါတ
ယ်။ဘုတ်ကြီးရဲ့ပြေပါလို့ကျွန်တော်တောင်းဆိုနေတာပါ။သဘောတူညီကြဖို့လိုပါတယ်။ဒါပေမဲ့လည်းနိုင်ငံတော်ကိုကာကွယ်ဖို့အရေးတကြီးလိုအပ်နေချိန်မှာကျွန်တော်တို့ရဲ့လူပိုင်ခွင့်တွေကိုသုံးပြီးဆက်လုပ်သွားမှာပါပဲ။ဒီကိစ္စအတွက်အချိန်ကုန်ခံနေလို့မရပါဘူး။
အထက်လွှတ်တော်မှနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီခုလိုပြောဆိုခဲ့ပြီးသိမကြခင်အချိန်တွင်မှာပဲမနေ့ကညနေပိုင်းမှာအောက်လွှတ်တော်အမတ်တွေကစီးရီးယားသဘုံတွေကိုအမေရိကန်ကလက်နက်တပ်ဆင်ပေးဖို့နဲ့လေ့ကျင့်ပေးရေးအစိုးရရဲ့အဆိုပြုချက်ကိုအကန့်အသတ်နဲ့သဘောတူညီကြောင်းဆုံးဖြတ်ပေးခဲ့ပါတယ်။အထက်လွှတ်တော်မှလည်းဒီနေ့ကြာသပတေးနေ့ညနေပိုင်းမှာဒီကိစ္စဆုံးဖြတ်ပေးဖို့ရှိနေပါတယ်ခင်ဗျာ။
အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တာချီလေးမြို့မှာမိုးသည်ထန်စွာရွာသွန်းမှုတွေကြောင့်နှစ်ပေါင်း15နှစ်ကျော်အတွင်းဒီတလာထဲမှာဒုတိယအကြိမ်တောင်ကျရေတွေကျလာပြီးရုတ်တရက်ရေကြီးမှုတွေရှိနေတာကြောင့်မယ်ဆိုင်တာချီလေးချစ်ကြီးတရားကိုယာယီပိတ်ခဲ့ရတယ်လို့ရေကြီးမှုတွေအတွင်းလူတွေမျိုးပါပျောက်ဆုံးမှုတွေရှိနေတယ်လို့ဆိုပါရယ်။မဲအိမ်မှာသတင်းပေးပို့ထားပါရယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့မှာစက်တင်ဘာလ18ရက်နေ့မနက်2နာရီကျော်အချိန်ကစပြီးမိုးသည်ထန်စွာရွာသွန်းလာကြောင်းတောင်ကျရေတွေရုတ်တရက်ဝင်လာပြီးရေကြီးရေလျှံမှုတွေဖြစ်ခဲ့ပါတယ်။ထောင်ထဲချီရှိတဲ့လူမှုတွေဒုက္ခရောက်နေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့တာချီလိတ်မြို့ကတန်ခါတစ်ပါးကအခုလိုရှင်းပြပါတယ်။
မင်းညာရွာတဲ့မိုးကြောင့်ပေါ့မင်းညာကဟိုညာ2နာရီလောက်မှစပြီးတော့ရေကြီးတယ်ရေကြီးတဲ့ဆက်တော့အခုလက်ရှိနေထားကတော့ထိုင်းမြန်မာနယ်စပ်ကြည့်ဒီတကားကိုလည်းဒီလိုဟိုမနိုင်ငံတဘောတူဖိတ်ထားလိုက်ရတယ်။နောက်ပြီးတော့ဒီအချိလိတ်မှာလည်းဆန်ဆန်းရက်ကွဲ၊မဲခေါင်ရက်ကွဲ၊စာလုံးရက်ကွဲ၊ပုံးထွန်ရက်ကွဲအစရှိတဲ့ရက်ကွဲတွေတချို့မှာလည်းရည်ကြီးမှုတွေနဲ့ခံနေရတယ်။အခြေအနေကတော့ဒီမဲခေါင်ကဒီတချိလိတ်မျိုးရဲ့လေခေါင်ကမဲခေါင်ရက်ကွဲမှာတော့ပစ္စည်းတွေမျိုးပါနေတယ်၊လူတွေလည်းဒုက္ခရောက်တယ်၊လူတွေလည်းအကုန်လုံးပေါ့နော်ထောင်ထဲချပြီးတော့လူတွေလည်းအားလုံးကဒုက္ခရောက်နေကြပါတယ်။ရေပစ်စ်နဲ့ဒီကနေ့ပေါ့နော်တောင်ကျရေကြောင်ရေပစ်စ်နဲ့အိန္ဒိယဆိုလို့ရှိရင်တောင်ထဲချီရှိပါတယ်။ထောင်မကောက်တောင်ထဲချီရှိပါတယ်။အတူယောက်ျားရဲ့ယောက်ျားရောက်ကလေးရောရေထဲပါသွားလို့တဲ့ဒီမှာဟိုမှာနမ်းမငိုနေတဲ့နမ်းမပေါ်မှာဒီတချိလေးမျိုးရဲ့ဝိုင်းအလဲကောင်မှာအဲ့နမ်းမငိုနေတာလူတွေလည်းဝိုင်းပြောသူ့ကိုအဲဒီပြင်းနေမေးတယ်မေးတဲ့ခါကျတော့သူကသူ့ယောက်ျားနဲ့ကလေးရောဒီရေထဲမှာဖာသွားပြီးအဲ့ဒါရဲ့အတွက်ကြောင့်သူဝိုင်းနေပြီးတော့ငိုတယ်လို့ပြောရတယ်။ည2နာရီလောက်မှယူကြည့်တယ်မနေ့9နာရီလောက်မှဒါကစပြီးတော့ပြေးလိုက်တယ်နိုင်ငံတော်တူပြေးလိုက်တယ်ယခုချိန်ကြီးဟိုဘက်ဒီဘက်သွားတဲ့လူတွေလည်းသွားလာကုန်မရသေးပါဘူး
။နိုင်ငံကုန်သွယ်မှုလုပ်နေတဲ့မဲဆိုင်တာချီလေးချစ်ကြည်တရားကိုတတုံးနေအမိုက်တွေရိုက်ခတ်မှုတွေရှိနေတာကြောင့်ဒီကနေ့မှယာယီပိတ်ပြီးအမိုက်ရှင်းလင်းမှုတွေလည်းလုပ်နေရပါတယ်။ရက်ွက်တချို့အင်ခေါင်မိုးထီရင်းနှီးမြုပ်နေတဲ့အတွက်လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေရပြီးစားတောက်ရေးအကူအညီတွေပေးနေတယ်ဆိုပြီးတာချီလိတ်မြို့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကလည်းပြောပါတယ်
။အခြေအနေတွေကတော့ဒါကျွန်တော်တို့ဒီအသင်းအနေနဲ့ကတော့ဒါလက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့လိုအပ်သလိုကူညီနေပါတယ်အားလုံးလေ။အဲလက်ရှိကတော့ရေကပြီးခဲ့တဲ့အပတ်ကပြန်ပူပြီးတော့ကြီးခဲ့ကြ။အ
ဲ
တချို့နေရာတွေဆိုရင်တချို့နေရာတွေဆိုရင် level 9ကြီးမြုပ်တဲ့နေရာရှိတယ်။ဒီရေဘေးကလေးရေလူလေးတွေကိုကတင်ပေးတယ်။နောက်တစ်ခုကတော့ဒီရေဘေးဒုက္ခသည်တွေဒီတာချီလေးမှာရှိတဲ့ဒီရေဘေးဒုက္ခသည်တွေကိုဒီကျွန်တော်တို့အသင်းအနေနဲ့ကတော့ဟုတ်ကဲ့သမီးတို့လိုက်ဝင်ပါပါတော့။လောလောဆယ်ဆောက်ဝင်လေးကိုအရင်ဖြည့်ရှင်းပေးလိုက်မယ်လေ
။ရုတ်တရက်ကျလာတဲ့တောင်ကျရေကြောင့်တမြို့လုံးနီးပါးမှာရေတွေဝင်လာပြီးအိမ်နေဆိုင်တွေကပစ္စည်းတွေတောင်ရွှေ့ချိန်တဲချိန်မရခဲ့တဲ့ရက်ွက်တွေလည်းရှိနေသလိုမဲဆိုင်ချောင်းတစ်ပေးမှာနေထိုင်နေတဲ့မိသားစုတွေကတချို့ရေထဲမျောပါသွားလို့ပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးလုပ်နေသူတွေကဆိုပါတယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ဒုညွှန်မှုဦးကျော်လွင်ဦးကတော့မြန်မာနိုင်ငံတဝန်းစိုးရိမ်ရတဲ့နေရာတွေကိုသတိပေးချက်တွေထုတ်ပြန်ထားပြီးစက်တင်ဘာလ18ရက်နေ့တိုင်းထွာချက်အရမိုးကြီးရေရှမ်းဖြစ်နေရတဲ့ဒေသတွေကိုလည်းပြောပြခဲ့ပါတယ်
အဲဒီကနေ့ဒီမိုးရွာအခြေအနေအရဆိုလို့ရှိရင်ဒီအများဆုံးမိုးရွာသွန်းခဲ့တဲ့ဒေသကတော့ရောင်းလုံမြို့မှာ 8.5 လက်မရေးမြို့မှာ 6.93 လက်မဆန်မြို့မှာ 6.18 လက်မပေါင်မြို့မှာ 5.89 လက်မဆိုပြီးတော့ဒီမြန်မာနိုင်ငံအပိုင်းရေမိုးတနင်္လာကန်ယူတန်းရေရှမ်းပြည်နယ်ဒေသအချို့မှာလည်းနေရာပတ်ပြီးတော့မိုးကြီးခဲ့တဲ့နေသားမျိုးတွေ့ရှိရပါတယ်။နောက်လက်ရှိအခြေအနေမှာတော့မင်္ဂလာပင်လေကနောက်လေပိုင်းမှာပြပြားနဲ့ရပုံတစ်ခုပြီးခဲ့နေ့ရက်လောက်နေဖြစ်နေတာလေအခုဆက်လက်ကြည့်ရှိနေတဲ့အနေသားမျိုးမှာရှိလို့ရှိရင်နောက်တော်မဟုတ်တုံကြီးကတော့ဒီအာအတင်းတရနေပြီးတော့အာကောင်းနေတဲ့အခြေအနေမျိုးရှိပါတယ်ခင်ဗျာဒီအစည်းဘကဒီတိုင်ခွန်းမုံတိုင်းရှင်ချောင်းမှုလို့မြန်မာနိုင်ငံအစီပိုင်းနဲ့တပိုင်းဒေသတွေမှာဒီနေ့ရက်နောက်ပြမှုကြွားပြီးတော့ဒေသလိုက်ငိုကြီးနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့တွေပြီးခဲ့တဲ့နေ့ရက်၃ရက်လောက်ကထုတ်ပြန်ထားတာရှိပါတယ်
တချီလေးမြို့မှာလွန်ခဲ့တဲ့9နှစ်ကလည်းရေကြီးမှုတွေဖြစ်ခဲ့ပေမဲ့15နှစ်အတွင်းမှာတော့ဒီနှစ်ရေကြီးတာတွေကပိုပြီးတော့ဆိုးဝါးပြင်းထန်ခဲ့ကြောင်းမြို့ကန်တွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကရေကြီးတုန်းကတော့ပစ္စည်းတွေရေထဲမျောပါသွားတာတွေရှိခဲ့ပြီးတချီလေးမြို့ကပျက်စီးဆုံးရှုံးမှုတွေဟာဘတ်ငွေတန်းနဲ့ချီပြီးရှိခဲ့ကြောင်းမြို့ကန်တွေကတော့ပြောပြပါတယ်ရှင
်။ရှမ်းပြည်နယ်တွင်ရေကြီးခဲ့တဲ့အကြောင်းမအေးမာကသတင်းပေးပို့ထားတာပါခင်ဗျာအခုတော့ကချင်ပြည်နယ်ဘက်ကဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးရမယ်ကချင်ပြည်နယ်လွေကျေမြို့မှာရှိတဲ့ဆက်ဆောင်စခန်းကနေရက်ပြန်လို့သူဒုက္ခသည်နေရာလေးပါကိုနေရက်ပြန်နိုင်ဖို့အတွက်ကချင်ပြည်နယ်အစိုးရကဦးစီးဆောင်ရွက်နေပြီးဒီကနေ့မြေမြုံမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီလည်းဖြစ်ပါတယ်အရင်တုန်းကစက်တင်ဘာလကုန်မှာပြောင်းရွှေ့နိုင်ဖို့ရည်ရွယ်ထားပေမဲ့မိုးရွာသီမှာလုပ်ငန်းကျန်ကျာနေတာကြောင့်အော်တိုဘာလပထမပတ်လောက်မှာပြောင်းရွှေ့နိုင်မယ်လို့ကချင်ပြည်နယ်အစိုးရဖွဲ့ကလူမှုရေးဝန်ကြီးကခန့်မှန်းထားပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကုမှုစွာကတင်ပြมาဖြစ်ပါတယ်။
ဟုတ်ကဲ့ဒီလပိုင်းတွေအတွင်းကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရအကြတိုက်ပွဲတွေညင်သက်နေတဲ့နောက်ဗမော်ခရိုင်လွယ်ကျဲမြို့ကစစ်ဆောင်စခန်းမှာနေထိုင်သူဒုက္ခသည်တွေကိုနေရရင်းပြန်ဖို့အတွက်ပြည်နယ်အစိုးရကစတင်ဆောင်ရွက်လာတာဖြစ်ပါတယ်ဒီလိုဆောင်ရွက်တာဟာလည်းဒုက္ခသည်တွေရဲ့ဆန္ဒအရဆောင်ရွက်ပေးတာဖြစ်တယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါ်ပေါ့ကြာကပြောပါတယ
်ဒါကြောင့်ရန်ရည်ဒီစုံလင်တာခံပြီးတော့လေချေရောက်သွားတဲ့ခါကျတော့ပြန်ချင်တယ်လို့တောင်းဆိုရအဲတောင်းဆိုရတဲ့တော့အခုလည်းဆိုပထမအချက်လေးကတော့ဦးတောင်းစု33ပေါ့လူကြီးက390အဲအဲ့ဒါလေးကိုကျွန်မတို့ကရှုတယ်ဆိုပြီးတော့ကျွန်မတို့ကဒီတက်တော်ရအုပ်ချုပ်ရေးလို့တော့စဉ်းစားထားရတာကတော့တို့စဉ်းနေတာတင်းလို့ရလို့ရှိတယ်အဲအဲ့ဒီ3ခုကိုကျွန်မတို့ကရှုတယ်ဆိုပြီးတော့ဒီတောင်းစုဆင်းရတဲ့စာတင်တဲ့ခါကျတော့ဟုတ်ကဲ့တင်းနေရတော့ချပြီးလို့လေတင်းချက်တင်းနေတယ်အခုကျမတို့အဲ့ဒါနဲ့ဆောက်တူးနေရတာနော
်ဒုက္ခသည်တွေကဇူလိုင်လကတည်းကနေရပြန်ဖို့တောင်းဆိုခဲ့တာဖြစ်ပြီးလောလောဆယ်စိန်လုံကဘာနဲ့ပတ်မှုကြီးရွာတွေမှာနေအိမ်တွေကိုပြန်လည်ပြုပြင်တာအသစ်ဆောက်တာတွေဆောင်ရွက်နေကြောင်းမူလကစက်တင်ဘာလကုန်မှာပြောင်းရွှေ့ဖို့ရည်ရွယ်ခဲ့ပေမဲ့မိုးရသည့်ဖြစ်တာကြောင့်လုပ်ငန်းကျန်းကျန်နေရာကြောင်းနဲ့ဒုက္ခသည်တွေကိုအော်တိုဘာလပထမပတ်လောက်မှာပြောင်းရွှေ့ဖို့ရည်ရွယ်ထားကြောင်းပြောပါတယ်ဒီကနေ့မှာတော့မိုင်းရှင်းလင်းရေးလုပ်ငန်းကိုစတင်ဆောင်ရွက်နေပြီလို့လည်းဝန်ကြီးဒေါ်ပေါ့ကြာကပြောပါတယ်ဒီ
ကတော့ဒီမိုင်းရှင်းပေးရတယ်ဒီမှာစပြီးတော့မှနမဒေါ်မလုံးချောင်းလေးဘယ်လိုဖြစ်ဖြစ်ကျွန်မတို့မိုင်းစတဲ့မှာဒီလိုစရှင်းလို့အချက်အလက်တွေကတော့ကျွန်တော်ပြောရလေ။ဒါကပါလေမရှိလို့ကမရှိလို့လည်းမဟုတ်မရှိလို့လည်းမဟုတ်ဘူး။ဒါတော့ပြည်သူတွေစစ်တမ်းတဲ့ပြန်လာနိုင်အောင်ပေါ့။အဲ့လိုလေကျွန်တော်ကလုပ်ထားပါလိမ့်ရှင့
်။ဒီလိုနေရပြန်သူတွေအတွက်စာနာရိတ်ခါနဲ့အခြားလိုအပ်ချက်တွေကိုနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကထောက်ပံ့မှာဖြစ်ပြီးကချင်ပြည်နယ်အစိုးရကတော့ပညာရေးနဲ့ပြောင်းရွှေ့ရေးကုန်ကျစရိတ်တွေကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒါဟာစစ်ဆောင်စခန်းတွေကိုနေရရင်ပြန်ဖို့အတွက်ကချင်ပြည်နယ်အစိုးရကတတိယအကြိမ်ဖြစ်ဆောင်ရွက်ပေးတာလည်းဖြစ်ပါတယ်ပထမဆုံးအကြိမ်ကတော့2013ခုနှစ်ဒီဇင်ဘာလကတာလောကြီးဒေတာကအိမ်တော်စု15စုဒုတိယအကြိမ်ဖြစ်2014ခုနှစ်အေဘီလကစွန်ပရာဘွန်ကအိမ်တော်စု8စုကိုနေရရင်မှာပြန်လည်နေရာချထားခဲ့တာဖြစ်ပါတယ်ဒီနှစ်မေလအတွင်းကတော့မြစ်ကြီးနားမြို့ပေါ်စစ်ဆောင်စခန်းကဒုက္ခသည်အိမ်တော်စု113စုကိုမြစ်ကြီးနားမြို့မြောက်ဖက်မှာစံပြကျေးရွာတည်ထောင်ပြီးပြန်လည်နေရာချထားရေးအစီအစဉ်တစ်ခုကိုဆောင်ရွက်ခဲ့ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရအကြပြန်လည်စတင်ခဲ့တဲ့စစ်ပွဲ3နှစ်ကျော်ကြာကာလအတွင်းမှာဒေသခံ3000ခွဲလောက်ဟာအိုးအိမ်ဆုံးခွာပြီးကချင်ပြည်နယ်အတွင်းနဲ့တရုတ်နယ်စပ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့အရင်နှစ်အောက်တိုဘာလအတွင်းဆွေးနွေးစဉ်ကတော့ဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်ရှေးပြေးစီမံချက်အဖြစ်ရွာလေးရွာမှာစတင်ဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိတော့လုပ်ငန်းစတင်နိုင်တာမရှိသေးပါဘူး။ KIO နဲ့အစိုးရတပ်ကြားမှာတော့ဩဂုတ်လအတွင်းကဖားကန့်ဒေသမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်နောက်ထပ်ထပ်မံဖြစ်ပွားတာမရှိခဲ့ပါဘူး
။ကချင်ပြည်နယ်ကဒုက္ခသည်တွေတချို့နေရပြန်နိုင်မယ့်အကြောင်းကိုမှုဇော်ကသတင်းပေးပို့ခဲ့တာပါခင်ဗျာ။အခုနောက်ဆက်တွဲကချင်ပြည်နယ်မှာပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ဦးနဲ့ပတ်သက်တဲ့သတင်းကိုဆက်တင်ဆက်ပေးပါမယ်။ခါခါဖူရာစီရေခဲတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားနှစ်ဦးကိုဆက်လက်ရှာဖွေနေဆဲဖြစ်ပေမဲ့တွေ့နိုင်မှုကတော့အလံဝင်နေဆဲဖြစ်ပါတယ်။အခုလက်ရှိပြည်တွင်းကယ်ဆယ်ရေးအဖွဲ့တွေကတောင်ကြီးရဲ့ပထမစခန်းကိုရောက်နေပြီဖြစ်ပြီးသူတို့ရဲ့ကယ်ဆယ်ရေးလှုပ်ရှားမှုတွေကိုတော့မက်ခွာညိုကဆက်သွယ်မေးမြန်းတင်ပြထားပါရခင်ဗျာ
။ခါခါဖူရာစီတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားအဖွဲ့ဝင်နှစ်ဦးကိုကယ်ဆယ်ရေးရိတ်ခါအပြည့်အစုံပေ2000အမြင့်ပြန်တန်းနိုင်မဲ့ရဟတ်ရင်တစ်စင်းအကူညီနဲ့အတူထူးဖောင်ဒေးရှင်းကအဖွဲ့ဝင်တွေဟာခါခါဘူရာစီတောင်ချေစီသွားမဲ့တဟောင်တန်းကျေးရွာကိုရောက်နေတဲ့အကြောင်းနောင်မွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်နိုင်ဦးကပြောပါတယ်
။ဒီဒွန်တန်းကျေးရွာနဲ့တောင်ချေနဲ့ရောက်ဖို့ဆရာနောက်ထပ်38မိုင်လိုသေးတယ်ခင်ဗျာ။ဟိုပါပေါ့ကျွန်တော်တို့ဒေသခံတိုင်းရင်းသားတွေနဲ့တောင်တသမားတွေသွားမှုတဲ့လူတွေစကားရဆိုရင်တော့၄ရက်လောက်လမ်းချောက်အောင်ပဲ။ရိတ်ခါတွေပေါ့နော်ဒီရဟတ်ရင်နဲ့စီးနဲ့ရိတ်ခါလေးကိုရိတ်ခါဆိုတော့အဲ့မှာခြောက်ပူးအဖွဲအတွက်အသုံးပြုရဆိုပြီးတော့ဒွန်နန်းမှာကျွန်တော်တို့စုပုံမှုရရိတ်ခါတစ်ခေါက်ပို့တယ်အဲ့ဒီအပြင်ကျွန်တော်တို့ဒီအောက်အောက်လမ်းကလည်းပစ္စည်းပို့ပေးတယ်အောက်လမ်းကတော့မနေ့ကကျွန်တော်တို့တန်တန်းနဲ့ထူရုပ်ကဒီအုပ်ချုပ်ရေးအဖွဲကြီးရနေပြီးတော့ကျွန်တော်တို့ရှားပေးထားတဲ့အထမ်းသမားရောက်နေတဲ့အောက်လမ်းတက်တက်ပို့ပေးတာပေါ့အောက်လမ်းကတော့အဲ့ဒီဒွန်နန်းခြောက်ပို့ချောက်ကို9ရက်လောက်လမ်းခြောက်ရသေးတယ်မှာအဲ့ကျွန်တော်တို့သူ့လောက်တော့သူတို့မှနှစ်ပတ်စာလောက်ပဲသွားတော့တာဘူးလို့ဆိုရင်ကျွန်တော်တို့ကဟို10ရက်
Because August la during my way, did the Bawa Kodan Foundation yet down there for when she une Chao Uga down J. Chi Sisa camp today, and mean be the down don't down Joe Mani KB, go on Mimiane go when ya Minduru Niagaro, down take my land side po to a key secretarawa. A land side to get a tea down J. Majan Yakere a poor win in it, said to a kid that she gave a dear. August la don't say dear Nimaro, Durone Satin said to a pet out to a gave a day. အချေဆိုင်စခန်းကိုရောက်ဖို့လမ်းမှာဂျာစခန်း၅ခုရှိပြီးတော့အမြင့်ပေခုနှစ်ထောင်ဝန်းကျင်ရှိတဲ့ပထမဆုံးစင်္ဂါစခန်းကိုရောက်ဖို့နောက်ထပ်30ခုနှစ်မိုင်ခြေလင်းခီးဆက်ရမှာဖြစ်ပါတယ်။စင်္ဂါစခန်ကနေပြင်စမစခန်းဖြစ်တဲ့တောင်တက်သမားတွေရဲ့အချေဆိုင်စခန်ကတော့ပေ ၃၃၆ရှိနေတာပါ။တဘာဝခေါ်တန်ဖောင်ဒေးရှင်းရဲ့အမှုဆောင်တူဖြစ်တဲ့ဦးထွန်းလှအောင်ကတရုတ်ကယ်ဆယ်ရေးအဖွဲ့တွေဟာလိုအပ်ချက်တချို့ရှိနေတဲ့အတွက်တရုတ်ပြည်ကိုပြန်သွားပြီးတိဘက်ကနေလှည့်ပြီးတော့တက်ရောက်ရှာဖွေကယ်ဆယ်မှာဖြစ်တဲ့အကြောင်း
ဟိုဒီတရုတ်ဖွဲ့ကတော့ကျွန်တော်ဒီမြန်မာပြည်ထဲကနေကဲတဲ့ရှာဖွေရေးလုပ်ဖို့အရှင်ဟိုလိုအပ်ချက်လေးတွေရှိတဲ့အတွက်သူတို့ကဒီတရုတ်ပြည်ကိုပြန်သွားပါပြီခင်ဗျာအဲဒါဟိုဒီတရုတ်ဖွဲ့ကဒီစီးပွားမှာရှိစီးပွားကနေပြီးတော့လက်ရှိနောက်ထပ်ဖွင့်ကြည့်ကြရေးဖွဲ့နဲ့ပေါင်းပြီးတော့ဒီတရုတ်နိုင်ငံဘက်ကပဲရှာဖွေကယ်ဆယ်ရေးတွေလုပ်ဖို့သူတို့အစီအစဉ်သွားပါတယ်
ကဲဆက်ရေးအတွက်အရေးပါတဲ့မိုးလေဝသအခြေအနေနဲ့တခြားပြင်ပအကူအညီရယူမှုတွေနဲ့ပတ်သက်လို့လဲဦးထွန်းလာအောင်ကအခုလိုပြောပြပါဗျာ။
ဒီမြန်မာနိုင်ငံကလည်းဒီလိုဖိလစ်ပိုင်မှာဝင်တဲ့မုန်တိုင်းရဲ့ဟာအချိန်ကဒီကုန်းလုံးမုန်တိုင်းပြည်ဆက်လက်ဝင်နိုင်မယ်ဆိုတဲ့အတွက်ဒီရာသီဥတုဆက်မှတ်ချက်လေးတော့ကျွန်တော်ဒီနေ့အသေးစိတ်မသိရသေးဘူးခင်ဗျာ။အဲနိုင်ဒီနိုင်ငံကသူကြီးကျယ်ရှာဖွေရေးအနေနဲ့ကတော့ကျွန်တော်တို့ဒီယူရီးယားနိုင်ငံကနေပြီးတော့မြစ်ပင်နှစ်တောင်ထိတော့ပြန်ထိုင်နိုင်တယ်လို့ပြောတဲ့ရဟ ဗျာ
အခု2 foundation ရဲ့ကယ်ဆယ်ရေးအဖွဲ့တွေဟာအရင်ကခါကာဘိုရာစီတောင်ထိပ်ကိုအရောက်တက်ခဲ့တဲ့နမားဂျွန်ဆန်နဲ့အတူကယ်ဆယ်ရေးလုပ်ငန်းတွေကိုပူးတွဲဆောင်ရွက်နေတာဖြစ်ပါတယ်ပျောက်ဆုံးနေသူတွေရဲ့မိသားစုဝင်တွေဟာပူတာအိုမြို့နယ်အတွင်းကနေပြီးတော့ကယ်ဆယ်ရေးသတင်းတွေကိုစောင့်ဆိုင်းနေကြပါတယ်ရှင
်ပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ယောက်ကိုကူညီရှာဖွေဖို့အမေရိကန်တောင်တက်ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ဟာမနက်ဖြန်ဒေသစံတော်ချိန်မနက်9နာရီမှာရန်ကုန်မြို့ကိုရောက်လာမယ်လို့လည်းသိရပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်ဘရရှ်မြန်ခင်ဗျာ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီအင်တာနက်စာမျက်နှာလိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American အတန်ကနေစက်တင်ဘာလ18ရက်ကြာလပိုင်းညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ16 19 25တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါရမယ
်ပရမညာမိပါတွေကအဲကိုလေးချင်းကောင်းကောင်းမတက်တာတို့အစာမစားတာတို့နော်စတဲ့ချင်း
ဒါကတော့မြန်မာကလင်းငယ်ရဲ့ခန္ဓာကိုယ်အလေးချိန်ရောကြမှုနဲ့ပတ်သက်လို့ကျန်းမာရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်ဒီနောက်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလောက်အစီအစဉ်တွေကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကလေးကိုပေါင်းချင်းတိတ်မတက်တာနဲ့အစာသိပ်မစားတဲ့ပြဿနာအကြောင်းအပိုင်း၁ကိုတင်ပြထားပါတယ်ကလေးတွေမှာဒီကိုပေါင်းချင်းကောင်းကောင်းမတက်တာနဲ့အစာကောင်းကောင်းမစားတဲ့အကြောင်းလာပြတာနေ့စဉ်ကြုံနေရတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်တကယ်ကိုအလေးချိန်ကောင်းကောင်းတက်မတက်ဘလို့သိနိုင်ပါသလဲအလေးချိန်မတက်ရတဲ့အကြောင်းရင်းတွေဘလို့ရှိပါလဲမိဘတွေဆိုရင်လွန်လာရောရှိပါလားဒီအကြောင်းတွေကိုစေးတက်သူတက်ကလေးကျမ်းမာပညာဌာနအငင်းစားဌာနမှူးပေါမခဒေါက်တာဆောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပေါမခဒေါက်တာဆောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကကလေးငယ်တွေမှာကိုယ်လေးချိန်မတက်ဘူးဆိုတဲ့ပြဿနာနဲ့ဒီအစာကောင်းကောင်းမစားဘူးဆိုတဲ့ပြဿနာတွေကိုကြုံရတာများလားဆရာကြီ
းဟုတ်ကဲ့ကိုဝင်းမေဒါတော့ကျွန်တော်တို့ကလေးဆရာဝန်တွေမှာနေတိုင်းနှိပါရင်ဆိုင်နေရတဲ့ပြဿနာပါပဲတော်တော်များများမိပါတွေကကိုယ်လေးချိန်ကောင်းကောင်းမတက်တာတို့အစာမစားတာတို့နော်စသဖြင့်လာပြီးတော့ပြတာလေးအများကြီးရှိပါတယ်နေတိုင်းလို့လို့တွေ့ရပါတယ်ဒါ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကိုလေးချိန်မတက်တာကိုဘယ်လိုသတ်မှတ်နိုင်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါပါဆရာ
ဘောအဲ့ဒါကတော့ပထမဆုံးကတော့ကိုလေးချိန်တကယ်မတက်ဘူးလားပေါ့နော်ဒါကိုကျွန်တော်တို့စဉ်းစားရပါတယ်တိုင်းတဲ့အခါမှာလည်းတကယ်မှန်မှန်ကန်ကန်တိုင်းတာတိုင်းဖို့လိုအပ်တယ်ပေါ့နော်ဆိုတော့ကလေးတစ်နှစ်အောင်ဆိုလို့ရှိရင်ကျွန်တော်က infant weighing scale လို့ခေါ်တော့ပေါ့ဒီခွက်ကလေးပေါ်မှာတင်ပြီးတော့ချိန်တာပိုကောင်းတယ်ဟိုကလေးနဲ့လူကြီးနဲ့ပေါင်းပြီးတော့နှုတ်တာတွေကသိပ်မတိကြဘူးပေါ့နော်အဲ့ဒါတစ်ချက်ပါအဓိကတော့ကျွန်တော်တို့ဘယ်လိုအကြမ်းရင်းတက်လို့ရလဲဆိုတော့မှမွေးကလာကလေးချင်းပေါ့မွေးကလာကလေးက9ပေါင်ရှိရင်ဒါလာမှ14ပေါင်ဖြစ်လေရှိရယ်တစ်နှစ်မှာ21ပေါင်ဖြစ်တယ်နှစ်နှစ်မှာဆို28ပေါင်ဖြစ်မယ်အဲ3နှစ်မှာဆို35ပေါင်ဖြစ်ပါမယ်အဲ့ဒါကိုကျွန်တော် rule of 7လို့ခေါ်တော့ပါနော်ဆိုတော့တစားတစားဒီတိုးသွားတယ်ပေါ့တမန်ဒီမှာတတိထားမိဘကဘာဖြစ်လဲဆိုလို့ရှိရင်ဝိကာကအနေနဲ့9လအတွင်းမှာ2ဆတက်ပြီမဲ့9လကတစ်နှစ်အတွင်းမှာနောက်ထပ်2ဆမတက်ဘူးဗျတစပဲတက်တယ်အဲ့လိုပဲတစ်နှစ်ကနေနှစ်နှစ်တက်မှာဆိုလို့ရှိရင်20ပေါင်က28ပေါင်ပဲဖြစ်မယ်ဟုတ်ဆိုတော့ဒီကလေးတယောက်ရဲ့ဖွံ့ဖြိုးမှုလုံးကအများဆုံးချိန်ရတော့ဒီကိုဝင်တွင်းမှာပေါ့ဗျာဒါဆိုတော့ဆဲလေးတစ်လုံးကလပ်စီလေးတစ်ခုကနေတော့လူတယောက်ဖြစ်လာတာဒုတိယမြန်ဆုံးချိန်ကတော့ဒီမွေးကင်းဟိုသာသားရွယ်ပေါ့နော်သာသားရွယ်မှာလည်းဖွံ့ဖြိုးမှုကတော်တော်များများနောက်ပိုင်းကျတော့ဖွံ့ဖြိုးမှုကတဖြည်းဖြည်းတဖြည်းနည်းသွားတယ်အဲ့နည်းသွားပြီးတော့နောက်ပဲချိန်မှပြန်များလာမယ်ဆိုလို့ရှိရင်ဒီလိုတော့အပြူပေါ်ဝင်တဲ့ချိန်မှပြန်ပြီးတော့ဒုတိယချိန် growth spurt လို့ခေါ်ပါနော်မဖွံ့ဖြိုးမှုတက်လာဒီသဘောတရားလေးကိုနားလည်ထားဖို့လိုပါတယ်ဘယ်လိုဆိုလို့ရှိရင်မိဘတွေကဘာဖြစ်လဲဆိုငငယ်တော့ကမွေးကစားနဲ့လင်းကားလာတယ်မှာတော်တော်ကြီးထွားလာပြီးတော့နောက်ပိုင်းကျတော့ကြီးထွားလို့နည်းသွားတာကိုတဘာဝတိုင်းနည်းသွားတာကိုတို့တွေကဆိုရင်တကြတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာကုဏပြောတဲ့တတ်မှတ်ထားတဲ့ခုနလာပိုင်းအသက်ပိုင်းအရွယ်ပါဒီပေါင်ချင်းပြည့်မပြည့်နဲ့အဲ့ဒါတိုင်ရတာပေါ့ဆရာနော်တခြားရောဆရာကြီး
ကျွန်တော်ကတော့အကြမ်းရင်းတော့အဲ့လိုတွေ့တယ်ပေါ့နော်မွေးကစားလာကိုလေးချင်းကငါးလမှ၂ဆဖြစ်မယ်ဟောတနည်းမှာ၃ဆဖြစ်မယ်နှစ်နှစ်မှ၄ဆဖြစ်မယ်၃နှစ်မှ၅ဆဖြစ်မယ်ပေါ့နော်ဒီရက်ကြီးရက်ကလေးတွေမှာကျွန်တော်ကကိုလေးချိန်နဲ့အရက်တီကိုဟို WHO ကနေလောက်ထားတဲ့ဒီ standard ရှိပါတယ်ဒီ standard မှာထည့်ကြည့်လိုက်ရင်သူက third center ပေါ့နော်တတိယလူတရာစီလိုက်ရင်ညာ69ထက်ဆိုတော့တိတ်ဝရယ်ပေါ့နော်အဆင့်3အောက်ဆိုရင်ဒါသိပိန်နဲ့ဒီလိုမျိုးတတ်မှတ်လို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကိုလေးချိန်မတက်ရတဲ့အကြောင်းရင်းတွေကရောဘယ်လိုရှိနေလဲဆရာ
ဟုတ်ကဲ့ဒီကိုလေးချင်းဒီမတက်တာတို့က ကလေးမထွားတာတော့ကတော့အကြောင်းကြီးအများကြီးရှိတာအဲ့မှာဒီခန္ဓာကိုယ်ယုတ်ခန္ဓာကိုယ်တောင်ဖြစ်တဲ့အကြောင်းရှိသလိုစိတ်ကြောင့်ဖြစ်တာလည်းရှိတယ်ပေါ့ဆိုတော့ယုတ်ခန္ဓာကိုယ်တောင်ဖြစ်တာမှဆိုလို့ရှိရင်တော့အဓိကသိတာဘောကပါလဲဆိုလို့ရှိရင်ငွေတဲ့ကိုယ်လေးချင်းပေါ့ငွေတဲ့ကလေးချင်းလည်းတိတ်နေတယ်သူဖြင့်ဒီရှိတဲ့အတိုင်းတာမရှိဘူးပေါ့ဒီလိုသေးတာလည်းဟိုကိုယ်ဝင်စတဲ့သေးတာဆိုရင်နောက်ပိုင်းကျလည်းဆက်ပြီးသေးသွားတတ်ပါတယ်နောက်တစ်ခုကပါလဲဆိုလို့ရှိရင်မျိုးရိုးပေါ့နော်မိဘမျိုးရိုးရသေးသေးညွန့်ညွန့်လေးဖြစ်လာရင်မွေးလာတဲ့ကလေးမှာအများကြီးတော့ကြီးထွားပြီးမဖြစ်နိုင်ဘူးပဝင်းကြီးကကြွေးမွေးဒီပဝင်းကြီးကလာတဲ့အချက်လက်တွေကောင်းရင်တော့သူတို့လည်းနည်းနည်းပို့ထွားမယ်နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီဗာရာရှိယောဂတစ်ခုရှိနေတယ်ပေါ့နော်ဆိုတော့မှကလေးမှာဒီဗီယောဂရှိတာတို့ဗန်းနိုင်ချက်ရှိတာတို့မွေးရပါနှလုံးယောဂရှိတာတို့ဒါတွေရှိသလားပေါ့နောက်တစ်ခုကပါလဲဆိုလို့ရှိရင်တော့အဲကလေးမှာခဏခဏယောဂတွေဖြစ်နေတယ်ပေါ့။ဥပမာဆိုတော့ခဏခဏနာစီချောင်းလို့ဖြစ်တယ်။ပြီးခဏခဏဒီဝင်းပြက်ဝင်းလျှော့ဖြစ်တယ်နော်။ဒီလိုယောဂတွေရှိသလားပေါ့။ဒါမျိုးတွေကိုကျွန်တော်တို့ရှားပါတယ်။ဒီပြညာတွေကတော့တော်တော်လေးရှားတယ်ပေါ့နော်။ဥပမာဆိုလို့ရှိရင်ဒီ endocrine ယောဂတွေပါအကြောင်းဖြစ်တာတွေကတော့တော်တော်တွေ့ခဲပါတယ်။နောက်ပြီးတော့ဒီဘူးကနေအစာမဆုတ်တာပေါ့နော်။ malabsorption syndrome ပေါ့။ဒါမျိုးတွေကလည်းတွေ့တော့တွေ့ခဲပါတယ်။ဒါတစ်ဖက်ကလည်းပါလဲဆိုလို့ရှိရင်သူတို့ကလေးတွေမှာလည်းဒီစိတ်ပိုင်းဆိုင်ရာရှိပါတယ်။မိဘနဲ့ပတ်ဝန်းကျင်ရဲ့နော်ဒီယူဆိုက်ပြုစုမှုတန်ဒါလဗင်ကဲပေါ့နော်ဆိုတာမြစ်တာနဲ့ဒီယူဆိုက်ကြည့်တာမရှိတဲ့ကလေးတွေမှာလည်းဒီဖွံ့ဖြိုးမှုကသွားပြီးတော့ထိခိုက်နိုင်မှာ
။ဟုတ်ကဲ့ဆရာဒီနေရာမှာဒီအစာအသောက်နဲ့ရောဘယ်လိုပတ်သက်နေလဲဆရာ
။ဘုရားကပတ်သက်နေကြ။ဟုတ်ပါဘူ
း။အစာနဲ့ဖွံ့ဖြိုးမှုနောက်ကျတာတော့သူကလေဖွံ့ဖြိုးမှုနည်းလာတော့ဝိတ်ကိုယ်လေးချိန်မတက်တာတော့တိုက်ရိုက်သက်ဆက်တယ်နော်ပေါ့။မကွနာလို့ဒီ emotional deprivation ပေါ့နော်။သူကစိတ်ပိုင်းဆိုင်ရာဒီဘယ်လိုကောင်းလဲ use မှုမခံရတာတို့ဒါရရှိယောဂါတို့ဖြစ်ရင်လည်းကလေးတွေကမစားဘူးပေါ့။အစာလည်းမစားဘူးဝေလည်းမတက်ဘူးဒီလိုတွေဖြစ်ပါ
။ဟုတ်ကဲ့အဲ့တော့ဒီကိုယ်လေးချိန်မတက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လဲဆရာကြီး
။ကလေးတွေရဲ့ဒီလှူရှားမှုပေါ့နော်။ကလေးတော်တော်များများတော်တော်ဆော့ပါတယ်နည်းနည်း၃နှစ်ရွယ်ဆိုကလေးကပြေးသွားဆော့ကစားနေတဲ့အချိန်ကများတဲ့ခါကျတော့ကိုယ်လေးချင်းတိတ်မတက်ဘူးအဲ့ဒါကိုလည်းမိဘတွေကစိုးရင်တက်ပါတယ်ကျွန်တော်တစ်ခါတလေကြဥမာပြီးတော့ဥမာဘောလုံးကစားနေတဲ့ဘောလုံးသမားကြီးကြည့်လိုက်ပေါ့ဘလူဝါတာရှိလဲဘာလို့လဲ exercise လုပ်နေတာတနေ့လုံးပြေးမိနစ်60လုံးလုံးပြေးလွှတ်လှုပ်ရှားနေတာအဲ့လိုပဲကလေးတွေမှလည်းဘာဖြစ်လဲဆိုဒီများသောဖြစ်လာဆော့ကြတာကိုကလေးကပြောတယ်ပြီးတယ်လွားတယ်ခုံတယ်ပေါက်တယ်ပေါ့နော်ဒါလေးအကုန်လုံးကိုပေါင်းလိုက်လို့ရှိရင်မိနစ်60ဘောလုံးကစားတာတောင်သူကပိုလိုက်နေတယ်ပေါ့အဲ့ဒီခါမျိုးမှာသူတို့ရဲ့ကိုယ်လေးရင်တက်မှုကအရင်ကပြုံးမလာပဲနဲ့ရှိတတ်ပါတယ်အဲ့ဒါကိုမိဘတွေကဆိုရင်တတ်ပါတယ်မှတော့ကလေးကကျန်းမာပြီးဆော့ကစားနေရင်ဆိုရင်ရမရှိပါဘူ
းဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကလေးကိုပုံချင်းသိမတက်တာနဲ့အစာသိမစားတဲ့ပြဿနာအကြောင်းစေတက်ကသူတက်ကလေးကျမပညာဌာနအကြီးစားဌာနမှူးပမောကဒေါက်တာစောဝင်းကိုကိုဝင်းမင်းကမိမြန်တင်ပြထားတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးဥုံခင်းရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်အာဆီယံစီးပွားရေးအတိုက်ဝန်ကောင်တဲ့ဖော်ရေးဟာဗမာအစိုးရရဲ့စိတ်ကူးရင်အိမ်မက်လို့ဖြစ်နေပုံကိုဥုံခင်းနဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ခင်ဗျာ
လူကြီးတဲ့အော်ဂိုလာအစိုးပိုင်းကအာဆီယံအသင်းတည်ထောင်တဲ့48နှစ်ပြည့်အခါအနားနဲ့48ချိန်မြောက်အာဆီယံနိုင်ငံရဲ့ဝင်ကြီးများအစည်းအဝေးနေပြည်တော်မှာကျင်းပပါတယ်။ရင်းချမ်းပါရတဲ့အာဆီယံအပိုင်းအဝိုင်းကိုမမိတ်မတုံချီတက်နေတာ80ရာခိုင်နှုန်းပြီးစီးနေပြီဖြစ်လို့လာမယ့်တစ်နှစ်ခွဲအတွင်းအားလုံးပြီးနိုင်လိမ့်မယ်လို့ဦးသိန်းစိန်ကပြောပါတယ်။နိုင်ငံရဲ့ဝင်ကြီးဦးဝနမောင်တွင်ကလည်းအာဆီယံအပိုင်းအဝိုင်းကိုရောက်ဖို့လက်တကမ်းသာလိုတော့တယ်လို့အာဘဒရပြောကြားတော့ပါတယ်။နဝင်ပီယံဖြစ်เสียကောင်းတဲ့ဇာတ်တွေပါပဲတခုတည်းသောဇယိုက်လက္ခဏာတခုတည်းသောမျှော်မှန်းခြင်းနဲ့တခုတည်းသောအတိုက်အဝန်းကိုမကြာမီရောက်တော့မယ်လို့ဦးသိန်းစိန်ကပြောပါတယ်တခုတည်းသောဈေးကွက်နဲ့ထုတ်လုပ်မှုအခြေခံဒေသကိုမကြာမီတွေ့မြင်ရတော့မယ်ဆိုတဲ့သဘောပါပဲတခုတည်းသောဈေးကွက်ဆိုတာအပြောလွယ်လောက်လက်တွေ့လုပ်ရခဲ့တဲ့ကိစ္စပါပဲဂုံပစ္စည်းတွေဂုံထုံစွမ်းအစုတွေနဲ့ဝန်ဆောင်လုပ်ငန်းတွေကိုပြည်တွင်းမှာအသုံးပြုတယ်လို့ အာဆီယံတစ်ခွင်လုံးမှာလွတ်လပ်စွာသုံးနိုင်တယ်ဆိုတဲ့သဘောဖြစ်ပါတယ်။မဖြစ်နိုင်သေးတာကိုရည်မှန်းထားတာမို့စစ်ကူးရင်ပန်တိုင်းလို့ခေါ်နိုင်ပါတယ်
။အာဆီယံဆယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကွာခြားချက်ကိုကြည့်ပြီးတခုတည်းသောဈေးကွက်ဟာမဖြစ်နိုင်သေးတာမို့ဒီမှန်ချက်အဖြစ်သာသဘောထားသင့်တယ်လို့အာဆီယံစီးပွားရေးသုတေသနဌာနကမကြာမီကထုတ်ဝေတဲ့အာဆီယံ Rising စာအုပ်မှာဖော်ပြထားပါတယ်။ဒါကြောင့်တခုတည်းသောဈေးကွက်ပေါ်ပေါက်ရေးကိုစံပြရည်မှန်းချက်အဖြစ်သဘောထားတာကပိုပြီးသဘာဝကျပါတယ်။မကြာမီအကောင့်ထဲပေါ်တော့မလို့လို့မဆားရဝခမန်းပြောတာမျိုးဟာပြည်သူလူထုကိုနားယောင်စေပါတယ်။2015နှစ်ကုန်မှာအာဆီယံအတိုက်အဝန်းအကောင့်ထဲမပေါ်နိုင်ဘူးလို့ပြောသူတွေထဲမှာ ADB အာရှဖွံ့ဖြိုးရေးဘဏ်ကပညာရှင်တွေလည်းပါဝင်ပါတယ်။2025လောက်ရောက်မှဒစိတပိုင်းအကောင့်ထဲပေါ်နိုင်တယ်လို့ ADB ပညာရှင်တွေကခန့်မှန်းပါတယ
်။ဒါတောင်အောက်ခုံကိစ္စမှသာအကောင့်တွေပို့အလားအလာရှိနိုင်ပါတယ်။ကံပင်ကံမဖြစ်လိမ့်မယ်လို့မပြောနိုင်သေးပါဘူး။ဥပမာတနိုင်ငံနဲ့တနိုင်ငံရုံးလုံးကြီးလုံတုံးမတူပါဘူး။ဆိုရှယ်လစ်စနစ်ကျင့်သုံးလာခဲ့တဲ့လာအိုကမ္ဘောဒီးယားမြန်မာနဲ့ဗီယက်နမ်မှာလို့ရကန်ရခက်ခဲတဲ့ကျိုးနေစနစ်တွေကျန်းနေပါသေးတယ်။အခုအကောက်နဲ့မဆိုင်တဲ့အခြားကန့်သတ်ချက်တွေလည်းရှိနေပါသေး။ဥပမာကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်တိခိုက်မှဆိုလို့ထုတ်ပြန်ထားတဲ့စည်းမျဉ်းတွေရှိနေပါသေး။ဒီလိုကန့်သတ်ချက်တွေရှိနေတာဟာအာဆီယံစီးပွားရေးအတိုက်အဝန်းပေါ်ပေါ်ရေးကိုအဟန့်အဖြစ်စေပါသေး။အာဆီယံနိုင်ငံတစ်ခုရဲ့စည်းမျဉ်းကိုမကျေနပ်ရင်အစိုးရအချင်းချင်းညှိနှိုင်းဖြေရှင်းရပါသေး။တွင်းကုန်နဲ့ပတ်သက်ပြီးအစိုးရအချင်းချင်းဖြေရှင်းရတာ65ကြိမ်ရှိနေပါပြီ။
2015နှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဟာအဆင်သင့်မဖြစ်သေးဘူးလို့အလို့သမားရေးဝန်ကြီးဌာနအရာတန်းချုပ်နရတ်ကမကြာမီကပြောဆိုသွားပါတယ်။2012မှာကမ္ဘောဒီးယားရဲ့အတင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာတန်း14,000ကျော်ရှိပါတယ်။လာအိုကတန်း9,000၊မြန်မာကတန်း5,000ကျော်၊ဗီယက်နမ်က13,000ကျော်ရှိပါတယ်။ထိုင်းရဲ့အတင်းထုတ်လုပ်မှုကမြန်မာထက်9ဆပိုများပါတယ်။မလေးရှားကမြန်မာထက်6ဆပိုများပြီးစင်ကာပူက9ဆအင်ဒိုနီးရှားက18ဆပိုများကြပါတယ်။အာဆီယံနိုင်ငံတွေမှာဆင်းရဲချမ်းသာကွာဟမှုရောယဉ်ကျေးမှုကွာဟမှုရောကြီးမားပါတယ်။ဒီလိုအခြေအနေမှာတခုတည်းသောဈေးကွက်ပေါ်လာရင်ဆင်းရဲတဲ့နိုင်ငံကရှုံးဖို့များတယ်လို့ခန့်မှန်းကြပါတယ
်။စီးပွားရေးလုပ်ငန်းတွေဖြတ်တန်းရတဲ့လုံခြုံရေးလုပ်ထုံးဟာအာဆီယံဆင်းနိုင်ငံမှာတူညီကြတာမဟုတ်ပါဘူး။ရုံးလုပ်ထုံးအဆင့်3ဆင့်သာရှိတဲ့နိုင်ငံရှိတယ်လို့50ဆင့်လောက်ရှိတဲ့နိုင်ငံလည်းရှိပါတယ်။ဥပမာမြန်မာပြည်မှာဆိုရင်အစိုးရသဘောတူချက်ရဖို့လိုအပ်တာတွေများနေပါတယ်။ဒါကြောင့်ကမ္ဘာပါစီးရင်ကိုကြည့်ရင်အာဆီယံဆင်းနိုင်ငံမှာစီးပွားရေးလုပ်ရတာအခက်ဆုံးနိုင်ငံဟာမြန်မာဖြစ်နေပါတယ်။နေကြာဖြတ်ကုန်သွယ်ရေးမှာလာအိုစ်ကအခက်ဆုံးဖြစ်ပါတယ်။ကုန်သွယ်ရေးကန့်သတ်ချက်တွေကြောင့်နိုင်ငံခြားပစ္စည်းဈေးနှုန်းကြီးမြင့်သွားရတာလို့ဆိုပါတယ်။အာဆီယံစီးပွားရေးလုပ်ငန်းတွေလွတ်ရကန်ရလွယ်ကူလာအောင်အာဆီယံနိုင်ငံရဲ့ policy တွေကိုပြုပြင်ပြောင်းလဲတာဟာသဘောဝအကျဆုံးလို့ဆိုပါတယ်။ကုန်သွယ်ရေးကန့်သတ်ချက်တွေကိုဖြေရှင်းဖို့အာဆီယံကော်မတီ၄ခုဖွဲ့ထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းအောင်မြင်စွာတည်ဆောက်ဖို့အတွက်ပထမဦးဆုံးအာဆီယံလုပ်ငန်းရှင်တွေလွတ်ရကန်ရလွယ်ကူအောင်လုပ်ပေးဖို့လိုပါတယ်။အာဆီယံကုန်သွယ်ရေးမှာနှောင့်နှေးကြမ်းကြာမှုတွေရှိနေစေဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗမာအစိုးရအဖို့ကတော့အာဆီယံစီးပွားရေးအတိုက်အဝန်းဟာစစ်ကူးရင်အိမ်မက်လူဖြစ်နေပုံရပါတယ်ခင်ဗျာ
။အာဆီယံစီးပွားရေးအတိုက်အဝန်းအကောင့်တဲ့ဖော်ရေးဟာဗမာဆွေရဲ့စစ်ကူးရင်အိမ်မက်လူဖြစ်နေတဲ့အကြောင်းဥအောင်ခင်နဲ့ဥကျော်ကျော်တိန်တို့ကမြမအရေးသုံးသက်ချက်ကဏ္ဍမှာတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
တော်ရရှိမှာရှင်ကမ္ဘာနိုင်ငံတော်တော်များများမှာတိုင်းရင်းသားတွေရဲ့လူမျိုးစုတွေရဲ့ခွဲထွက်လိုတဲ့ဆန္ဒကိုလက်နက်အင်အားနဲ့ပိတ်ပင်တားဆီးနေချိန်မှာနှစ်ပေါင်း300နီးပါးအတူနေလာတဲ့ United Kingdom ခေါ်ဗြိတိန်နိုင်ငံတွေကခွဲထွက်မယ်မခွဲထွက်ဘူးဆိုတာကို Scotland လူထုကဆန္ဒမဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော်ရရှိရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာကြားကြရအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့တော်ရရှိတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်တရားမပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
ဒါကတော့ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်ဒီအစီအစဉ်မှာပါဝင်ဆွေးနွေးဖို့ကိုလည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်တနင်္ဂနွေလုံးပြစ်ခတ်ရစေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCD အနေနဲ့ပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တွေ့ဆုံဖို့အတွက်ကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတရက်ထိုင်းနိုင်ငံမှာကျင်းပခဲ့တာကချင်ပြည်နယ်အစိုးရကနေကြီးမားပြီးကျင်းပမယ်ကချင်ပြည်နယ်နဲ့အထိမ့်မတ်မနောပွဲကြီးကျင်းပမယ်အစီအစဉ်ကိုဗဟိုကချင်ရိုးရာစပင်နဲ့ရည်ကြီးမှုအဖွဲ့လုပ်ငန်းကော်မတီကကန့်ကွက်လိုက်တာစတဲ့သတင်းတွေအပြင်တိုင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြထားပါရခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
ပါရှင်ကျမကအမီပါဗီယက်နမ်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်အောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တွေ့ဆုံမှုအတွက် NCCD အဖွဲ့အနေနဲ့ကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတစ်ရက်ကိုထိုင်းနိုင်ငံနယ်စပ်တနေရာမှာကျင်းပခဲ့ပါတယ်။ကချင်ပြည်နယ်အစိုးရကနေကြီးမှုကျင်းပမဲ့ကချင်ပြည်နယ်နဲ့အထိမ့်မှမနှောပွဲကျင်းပမဲ့အစီအစဉ်ကိုကချင်ဗဟိုရိုးရာစာပေနဲ့ရင်ကျေးမှုလူငယ်ကော်မတီကနေကန့်ကွက်ခဲ့ကြရတဲ့ဆိုတာနဲ့ကချင်စစ်ပြည်ဒုက္ခသည်တွေနေရပြန်ရေးမပြန်ရေးကိစ္စမတင်မကျသေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။တနင်္ဂနွေလုံးအပြည့်ခတ်ရစေးရဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ NCCT ကောင်းဆောင်တွေဟာတနင်္ဂနွေလုံးဆိုင်ရာအပြည့်ခတ်ရစေးရတတရမူချမ်းအပေါ်သုံးသက်တဲ့အကျိုးဆွေးနွေးပွဲတစ်ရက်ကိုထိုင်းမြန်မာနယ်စပ်တနေရာမှာကျင်းပခဲ့ပါတယ်စက်တင်ဘာလဒုတိယအပတ်မှာကျင်းပခဲ့တဲ့ဒီအစည်းအဝေးကနေလာမယ့်စက်တင်ဘာလ22ရက်နေ့မှာရန်ကုန်မြို့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တွဲဆုံမှုအတွက်ကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲလို့လဲ NCCT ရဲ့ဒုတိယကောင်ဆောင်ဘဒူစောကွယ်ထူဝင်းကပြောပါတယ် NCCT အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးနဲ့ပတ်သက်ပြီးကျန်ရှိနေသေးတဲ့နှစ်ဖက်ပူးတွဲစောင့်ကြည့်ရေးကော်မတီကိစ္စအပါအဝင်အပြစ်ခတ်ရစေးပြီးနောက်ပိုင်းတက်နေရချထားရေးကိစ္စနိုင်ငံရေးတွဲဆုံဆွေးနွေးမှုတွေကိုဘယ်လိုအကောင့်ထဲပေါ်ကြမလဲဆိုတဲ့ကိစ္စမူပေါင်းတွေကိုဘယ်လိုပုံစံနဲ့ဆွေးနွေးကြမလဲပြန်လည်ပြင်ဆင်တင်နာတွေကိုပြင်ဆင်ဆွေးနွေးကြတာလို့ဘဒူစောကွယ်ထူဝင်းကပြောပါတယ
်ကချင်ပြည်နယ်အစိုးရကနေကြီးမှုပြီးကျင်းပမယ်လာမယ့်2015ဇန်နဝါရီလမှာကြာရောက်မယ်ကချင်ပြည်နယ်နဲ့အစိမ့်မှမနှောပွဲတော်ကြီးကျင်းပမယ်အစီအစဉ်ကိုဗဟိုကချင်ရိုးရာစာပေနဲ့ရင်ကျေးမှုဖွဲ့လူငယ်ကော်မတီကနေကန့်ကွက်ခဲ့ပါတယ်အစိုးရနဲ့ကချင်လူမျိုးရေးဖွဲ့ KIU ကြားတိုက်ပွဲရပ်သွားခြင်းမရှိသေးဘဲနဲ့စစ်ပြေဒုက္ခသည်တွေ2,000လောက်တိမ်းရှောင်နေရတဲ့ချိန်မှာအခုလိုပျော်ပွဲရှင်ပွဲမနှောပွဲတော်ကြီးကိုကျင်းပဖို့မသင့်တော်သေးဘူးလို့လူငယ်ကော်မတီဥက္ကဋ္ဌဆရာကွန်ကျန်တော်ကပြောပါတယ်အစိုးရဖွဲ့အနေနဲ့ကချင်ပြည်နယ်နဲ့ကျင်းပဖို့ရာထားတဲ့3,000ခန့်ကုန်ကြမဲ့ငွေကြေးကိုစစ်ပြေးဒုက္ခသည်တွေကိုလှူဒါန်းရင်ပိုတင့်တော်မယ်လို့ရခိုင်ဥဆောင်ကျင်းပနေကြရိုးရာကော်မတီဖွဲ့ကပြောဆိုခဲ့ပါတယ်။ဗဟိုကချင်ရိုးရာစာပေနဲ့ရင်ကျေးမှုဖွဲ့ကို1969ခုနှစ်မေလမှာစတင်ဖွဲ့စည်းခဲ့ပြီးတော့ကချင်ပြည်နယ်နဲ့မနှောပွဲတော်ကြီးကျင်းပရာမှာဥဆောင်ကျင်းပခဲ့ပြီးတော့2013ခုနှစ်ကတည်းကတိုက်ပွဲတွေကြောင့်ကျန်းနာခဲ့တာဖြစ်ပါတယ်။
ချင်းပြည်နယ်တောင်ပိုင်းပလတ်ဝမြို့နယ်မှာခလာရ344တပ်ရင်းအဖွဲ့ကနေတိတခန်တောင်သူ6ဦးကိုဖမ်းဆီးချုပ်နှောင်ရိုက်နှက်ပြီးတနက်ပစ်ဖောက်ပြီးချင်းချောက်ခဲ့တဲ့ကိစ္စကိုအရေးယူဆောင်ရွက်ပေးဖို့ချင်းပြည်နယ်ဝန်ကြီးချုပ်ကိုစက်တင်ဘာလ9ရက်နေ့စွဲနဲ့ရေးသားတိုင်ကြားခဲ့ပါတယ်။ရခိုင်ပြည်နယ်မောင်းတောမြို့နယ်အခြေစိုက်ခလာရ344တပ်ရင်းကနေပလတ်ဝမြို့နယ်ကုံပြင်ကျေးရွာကတိတခန်တောင်သူ6ဦးကိုချင်းမျိုးသားတပ်မတော် CNA တပ်ဖွဲ့နဲ့အဆက်အသွယ်လို့တင်ပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့အဂုလကုံပိုင်းလောက်မှာဖမ်းဆီးချုပ်နှောင်ရိုက်နှက်ခဲ့တဲ့ကိစ္စအပေါ်တိုင်ကြားခဲ့တာပါမြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားတဲ့သူတွေကိုချင်းအမျိုးသားတပ်မတော်အဖွဲ့နဲ့အဆက်အသွယ်လုပ်တင်ပေးခဲ့ကြောင်းနောက်မှဒီလိုမပြုတ်လုတော့ပါဘူးဆိုတော့ကြိုတင်ပြင်ဆင်ရေးထားတဲ့ဝန်ခံကတိပြုစာရွက်ပေါ်မှာအတင်းအကျပ်လက်မှတ်ရေးထိုးခိုင်းခဲ့တယ်လို့လည်းဖမ်းဆီးရသူတွေကပြောပါတယ်
မုံမြင့်နယ်တောင်ပိုင်းရေးမြို့နယ်အန်တင်ကျေးရွာမှာတည်ဆောက်မဲ့ကြောင်မီသေးဆုံးလက်စစ်သားအပေးစေယုံစီမံကိန်းကိုတူယိုထိုင်းကုမ္ပဏီရဲ့ပြည်မြောက်နိုင်စွမ်းလေ့လာမှုကိုဆက်လက်မလုပ်ဆောင်မှုမွန်ပြည်နယ်အစိုးရဖွဲ့ကနေအကြောင်းကြားထားပြီးလို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါရယ်ကုမ္ပဏီရဲ့ပြည်မြောက်နိုင်စွမ်းလေ့လာမှုဆောင်ရွက်မှုကိုခွင့်ပြုချက်ကာလဂုံဆုံးပြီးလို့ဆက်လက်ဆောင်ရွက်ခြင်းမပြုဖို့စက်တင်ဘာလပရမပတ်မှာမွန်ပြည်နယ်အစိုးရဖွဲ့ကနေအကြောင်းကြားထားတာပါ
ရခိုင်ပြည်နယ်စစ်တွင်မြို့ဦးအောင်တမပန်းချံမှာပြည်နယ်အစိုးရကဥဆောင်ကျင်းပတဲ့ခုနှစ်ဆယ့်ငါးနှစ်မြောက်ဆရာတော်ဦးအောင်တမနေအောင်မေဘွယ်စင်ရတုခန်းနာမှာရခိုင်အမျိုးသားတွေကနေဆရာတော်နေကိုတရားဝင်ရုံးပေးရက်အဖြစ်သတ်မှတ်ပေးဖို့ရန်ကုန်မြို့မှာရှိတဲ့ကန်တော်မီပန်းချံကိုဦးအောင်တမပန်းချံအဖြစ်ပြန်လဲပြောင်းလဲပေးဖို့ဆရာတော်အထောက်ပတ်တီကိုကျောင်းသုံးပြတ်ထန်းစာအုပ်မှာပြန်လ
ပျော်ပြီးဗြိတိရှ်အစိုးရကိုဆန့်ကျင်ခဲ့တဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်အတွင်းပြည်တွင်းစစ်ဖြစ်ပွားနေတဲ့အခြေအနေတွေငြိမ်သက်လာနေတယ်လို့ပြောဆိုနိုင်ပေမဲ့စစ်ကြောင့်လုံခြုံရာကိုထွက်ပြေးနေရတဲ့စစ်ပြည်ဒုက္ခသည်တွေအတွက်တော့နေရပြန်ရေးမပြန်ရေးကိစ္စတွေမတင်မကျသေးတဲ့အခြေအနေမှာရှိနေပါတယ်။နေရရင်းကိုပြန်မှုထက်လက်ရှိရင်ဆိုင်နေရတဲ့နေထိုင်မှုအခက်အခဲပြဿနာတွေကိုဦးစားပေးဖြေရှင်းနေရချိန်လည်းဖြစ်တယ်လို့စခန်းတာဝန်ခံတွေကပြောပါတယ်။ဒီအခြေအနေတွေကိုနူပန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်။
ကချင်ပြည်နယ်မှာအစိုးရတပ်နဲ့ကချင်လူမျိုးရေးအဖွဲ့ကင်အိုကြားအဆက်မပြတ်တိုက်ပွဲတွေဖြစ်ပွားရာကနေနှစ်ဖက်အကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြုလုပ်လာလို့တိုက်ပွဲရပ်နေတဲ့အချိန်မှာရှိနေပေမဲ့လည်းဒုက္ခသည်တွေအတွက်နေရပ်ပြန်ရေးကိစ္စတိကျတဲ့အဖြေတော့မရှိသေးပါဘူး KIO နေမြေကဒုက္ခသည်များကတော့ပြန်ဖို့လုံးဝမရှိသေးဘူးလို့ဆိုပေမဲ့အစိုးရအုပ်ချုပ်နေမြေကဒုက္ခသည်တွေကတော့အစိုးရဘက်ကနေပြန်ဖို့တွန်းအားပေးတာတွေလှုပ်ဆောင်တာရှိတယ်လို့ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌစလန်ကဘာတွဲပြည်စာကပြောပါတယ်
နေဝင်ရှိရှုပ်ဆောင်ချောင်းနန်းဆိုင်ဒီပမောခရင်လေဒီနာရောဒုံကလေဒီအိုက်တီဒီကိုသူပြောတာတော့ပြန်ကျင်ရင်ဒါတပြင်းလေးတော့ဆိုပါဆိုပြီးမှဒီကကျလို့ဖွင့်ပြောတာပေါ့တော့သူကစာချင်းလိုက်စာချင်းနဲ့တော့သူကသူတို့အရှင်းလိုက်ကောင်းတယ်ဒုံမျိုးကတော့အရင်သေးတယ်လို့ပြောကြတယ်
အခုလိုအစိုးရဘက်ကတော့ကချင်ပြည်နယ်မှာဒုက္ခသည်တွေနေရပြန်ရေးအတွက်ဦးစားပေးလှုပ်ပေးနေပေမဲ့လို့လူထုအတွက်ကတော့ငြိမ်းချမ်းရေးဆွေးနွေးနေစေအချိန်မှာတေချာစွာအပြေမတိရသေးချိန်ပြန်ဖို့အတွက်ကိုလေ့လာနေရဆဲဖြစ်တယ်လို့လဲစလန်ကဘာတွဲပီစာကဆက်ပြောပါတယ
်သူတို့ကကေအိုနဲ့ဒီဆွေးနွေးချင်းတွေမှာလည်းတကယ်အချက်အလက်ရှာမှတ်ပြီးဆွေးနွေးမှုကျွန်တော်တို့ကပြန်ဖို့ဆွေးနွေးချင်းမှာမှတ်ပေးနေဘူ
းအစိုးရအုပ်ချုပ်နေမြေမှာခိုးလုံနေတဲ့ဒုက္ခသည်တွေနဲ့ကေအိုနေမြေကဒုက္ခသည်တွေအချိန်ချင်းကတော့မတူညီပေမဲ့နေရပြန်ရေးရည်မှန်းချက်ကတော့တူညီနေပါတယ်ဒုက္ခသည်စခန်းမှာအချိန်တွေကြာရှည်ဖြတ်တန်းလာတာနဲ့အမျှဒုက္ခသည်တွေနေထိုင်ရတဲ့အခက်အခဲတွေကိုတော့ဝင်းပွန်နင်းထွဲ WPN အတွင်းရင်မူဒေါ်မီဒီတောင်ကပြောပါတယ်
ကျွန်တော်ဘာပြောအခု3မိနစ်ကြော်ပြီးပါလို့နော်ဒီဒုက္ခကြိုင်ကလည်း3မိနစ်ဆိုဒီစခန်းထဲမှာနေနေရတယ်အခုနေနေတဲ့တဲတွေကတော့နောက်တမိုးကိုခန္ဓာကြီးကတော့မရှိတော့ဘူးဆိုတာမျိုးကျွန်တော်တို့မြင်ရတယ်ပေါ့လေနော်ကွာမိုးတွင်မိုးကဖြစ်နေပဲအခုချောင်းဝင်လာမယ်ဆိုအချမ်းတန်ကလိုသေးတယ်ပေါ့လေနော
်အစိုးရနဲ့ကချင်လူမျိုးရေးအဖွဲ့ကြားငင်းချမ်းရေးအတွက်နှစ်ဖက်ကိုစလဲတွေဆွေးနွေးမှုတွေလုပ်နေတာကြောင့်တိုက်ပွဲတွေညော့သွားတယ်လို့ဆိုရမှာဖြစ်ပေမဲ့ဒုက္ခသည်တွေအတွက်ကတော့စစ်မှန်တဲ့ငင်းချမ်းရေးကိုမျှော်လင့်နေကြတယ်လို့ဆိုပါတယ်ရှင
်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ရဲ့တောင်ပေါ်ဒေသတွေမှာရှိတဲ့တအန်းပလောင်ရွာတွေမှာမူးယစ်ဆေးဝါးသုံးဆွဲမှုအခြေအနေတွေဟာများပြန်းနေတယ်လို့ဒေသခံတွေကပြောပါတယ်။နမ်ခမ်းမြို့ရဲ့တောင်ပေါ်ဒေသတွေမှာဘိန်းသုံးဆွဲမှုဘလောက်ထိဆိုးဝါးနေပါသလဲ။ဘိန်းသုံးဆွဲမှုတွေကြောင့်ဘလို့ပြဿနာတွေနဲ့တွေ့ကြုံနေရပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။အရင်ကဆိုရင်လက်ဖက်တူကတာအထူးကစိုက်ပျိုးခဲ့တဲ့နမ်ခမ်းမြို့ရဲ့တောင်ပေါ်ဒေသတွေမှာဘိန်းစိုက်ပျိုးရေးခြံဖြစ်ပြောင်းလဲစိုက်ပျိုးလာတယ်လို့လုပ်ငန်းရှင်တွေအနေနဲ့လည်းအလုပ်သမားတွေကိုဘိန်းသုံးဆွဲမှုရှိအောင်တွန်းအားပေးနေတယ်လို့တန်းမျိုးသားလုံးကြာကအခုလိုပြောပါတယ
်ဒီကျွန်တော်ဒေတာမှာဒီဘိန်းနေရာဒီပပလည်းအားလုံးဘိန်းချနေပဲဖြစ်ကျွန်တော်လက်ဖက်တရားဈေးမရဈေးမရှိတော့ကျွန်တော်တို့ဒီဝန်းစာရဖို့ဆိုပြီးမှဒီပတ်စံများများရတဲ့နေရာဆိုအလုပ်သွားလုပ်ကြတာအဲ့လိုသွားတယုတ်ပြီးတော့အဲ့တယုတ်ရွာတော့သွားကြတော့သူတို့ကပို့ပေးတယ်နောက်ပိုင်းကျဘလောက်စင်ရောက်သွားတာဆိုဘေးရှူတဲ့လူကခြံပေါက်ရင်9000ပေးတယ်မရှူတဲ့လူလားပေါက်ရင်9000ပဲရမှာဆိုဒါမဲ့နောက်ပိုင်းကျတော့ရသည်များ9000ကလည်းအဲ့မှာပဲနေမြုပ်သွားပါလေ
နန်းခမ်းမြို့နယ်တွင်တိုင်းမျိုးသားတွေကြားမူရီစေဝါသုံးဆွဲမှုကျယ်ပြန့်လာတဲ့အခြေအနေတွေကိုတော့
ပထမကြီးရွာသူခဝတိကျောင်းတိုင်ဦးစင်းသမလင်္ကာရကခုလူမိတ်ကြားခဲ့ပါတယ်လူငယ်လူလက်ပိုင်းတွေကဒီအသက်80နှစ်ကနေမှဟုတ်လားဟိုဘက်ဒီတချို့50တချို့90အဲ့အရွယ်အထိတော့ဒီမူရင်းစေဝါသုံးမလာတာဦးစင်းတို့ကြွားမှာဆိုလို့ရှင်မူရင်းစေဝါ300တဲ့လူက85ရာခိုင်နှုန်းဘယ်လောက်ရှိနေပြီကျန်တဲ့ရွာလဲဦးစင်းတို့နေတူပဲဒါ80ရာခိုင်နှုန်း90ရာခိုင်နှုန်းအဲ့လောက်ရှိနေ
မူရေးစေဝါတုံးဆွဲမှုကြောင့်ဒေတာသွင်းကြုံတွေ့နေရတဲ့တခြားအခြေအနေနဲ့ပတ်သက်ပြီးတော့ဒေတာခံဖြစ်သူမိုင်းကြီးအောင်ကအခုလိုပြောပါတယ်။ဒါဆိုရတယ်။တခုတည်းမြတ်တည်းမြတ်ရှိအောင်ပေါ်လာတယ်။ဘယ်အိမ်ပဲဖြစ်ဖြစ်လင်မယားကြီးရန်ဖြစ်ကြတယ်။ဘယ်အိမ်မိန်းနဲ့ရန်ဖြစ်ကြတယ်။ဆိုမျိုးပုံမောင်းမလည်းရန်ဖြစ်ကြတယ်။သူမိမတွေဆိုလည်းသူတို့ယောက်ျားတွေကဘိန်းယူလို့လူများယောက
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္ဂနွေလုံးအဖြစ်ခတ်ရစေးဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တွေ့ဆုံမှုအတွက်ကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတစ်ရက်ကိုထိုင်းနိုင်ငံနဲ့ဆက်မှကျင်းပခဲ့ပါတယ်။ကချင်ပြည်နယ်အစိုးရကနေကြီးမူပြီးကျင်းပမယ်။ကချင်ပြည်နယ်နဲ့အထိမ့်မတ်မနောပွဲတော်ကြီးကျင်းပမယ်အစီအစဉ်ကိုဗဟိုကချင်ရိုးရာစာပေနဲ့ယဉ်ကျေးမှုအဖွဲ့လူငယ်ကော်မတီကကန့်ကွက်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက်တူရိတ်သားလန်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်စာတက်ပြီးတော့ပေးပို့နိုင်ပါတယ်။ email လိပ်စာကတော့ bamis@voanews.com ကိုပေးပို့နိုင်ပါတယ်။ VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့တယ်လီဖုန်းနံပါတ်က2323255555လေးဖြစ်ပြီးတော့ fax နံပါတ်ကတော့2323255555နဲ့ဖြစ်ပါတယ်ခင်ဗျာ။VOAS နေ့ညနေပိုင်းညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမက်ခင်ပြူထွေးကကြီးညာပေးပါလိမ့်မယ်ခင်ဗျာ
United Kingdom လို့ခေါ်တဲ့ Britain နိုင်ငံနဲ့နှစ်ပေါင်း1308နှစ်အတူရှင်တွဲနေထိုင်ခဲ့ပြီးတဲ့နောက်တရားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်မလားဆိုတာကိုမဲခွဲဆုံးဖြတ်မဲ့တမားဝင်လူလူဆန္ဒကန်ယူဝဲ Scotland မှာကျင်းပဒီကနေ့စတင်ပါတယ်မဲဆန္ဒရှင်စုပေါင်းရဲ့69ရာခိုင်နှုန်းလူဦးရေ 4.2 တန်းကမဲပေးဖို့ဆင်းပေးထားတာကြောင့်မဲပေးသူအရေအတွက်မြင့်မားလိမ့်မယ်လို့ခန့်မှန်းထားကြပါတယ်မကြသေးခင်ကကာယူခဲ့တဲ့စစ်တမ်းတွေအရကတော့ဗြိတိန်နဲ့အတူရှင်တွဲနေထိုင်ရေးကိုထောက်ခံသူကခွဲထွက်ခြင်းသူအရေအတွက်ထက်4-5ရာခိုင်နှုန်းလောက်ပို့ပြီးတော့များနေပါတယ်ရှင်ဆီးရီးယားသမ္မတဘရှာရဲ့အာဆတ်ကိုဖျောက်ချပြီးအစ္စလာမ်စွန့်ရောက်ဖွဲ့ ISIS ကိုချေမှုမှုကြိုးစားနေတဲ့သဘုံတွေကိုလက်နက်တက်ဆင်လေ့ကျင့်ပေးရေးအစီအစဉ်ကိုတော့အမေရိကန်အထက်လွှတ်တော်မှနောက်ဆုံးတည်ပြုပေးဖို့ရှိနေပါတယ်Republican Party ဝင်အများစုလွှတ်မိုးထားတဲ့အောက်လွှတ်တော်မှာတော့ဒီကိစ္စကိုဗိုလ်ထုနေကအတည်ပြုလိုက်တာဖြစ်ပါတယ်။သမ္မတဥပမာရဲ့ Democratic Party ဝင်အများစုရှိတဲ့အထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားကြပါရရှင်။ Ukraine သမ္မတ Petro Poroshenko ကဒီကနေ့ American ပြည်ထောင်စု Washington မြို့တော်မှာရောက်ရှိနေပြီးတော့ American သမ္မတ Barack Obama နဲ့တွေ့ဆုံသွားဖို့ရှိတယ်လို့ American လွှတ်တော်မှလည်းစကားပြောဦးမှာဖြစ်ပါတယ်။ Ukraine အရှေ့ပိုင်းမှာ Russia လိုလာတဲ့ Ukraine ခွဲထွက်ရေးသမားတွေနဲ့စက်တင်ဘာလ5ရက်နေ့ကအပြစ်ခတ်ရစရေးရယူထားတဲ့ Mr. Poroshenko အနေနဲ့ American အရာရှိတွေနဲ့တွေ့တဲ့အခါမှာဒီ Ukraine ကိုစစ်လက်နက်ပစ္စည်းအထောက်ပံ့တွေတိုက်ရိုက်ပေးဖို့ကိစ္စတွန်းအားပေးပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ကယူကရိန်းကိုဒေါ်လာ190ကူညီမယ်လို့ပြီးခဲ့တဲ့လကကတိပေးထားတာအပြင်အခုလိုမျိုးဒီနောက်ထပ်စီးရေးအထောက်ပံ့တွေပေးဖို့အတွက်ယူကရိန်းကလိုလားနေတာဖြစ်ပါရဲ့ရှင်။တရုတ်အိန္ဒိယနှစ်နိုင်ငံအကြားနေဆက်ဒေသအငင်းပွားနေတဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းသွားမယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောဆိုလိုက်ပါရဲ။နေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ဟိမဝန္တာနေဆက်တစ်လျှောက်မှာဒီကနေ့နှစ်ဖက်တပ်ဖွဲ့တွေဆက်ပြီးတော့ထိတိုက်တွေ့နေကြမှာပဲအဲ့ဒါလို့ပြောကြားလိုက်တာပါရှင်။
သတင်းချင်းချုပ်ကိုမက်ကမြူတွေကကြီးညာခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လွှင့်ရမှုကတော့နန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ညချမ်းအခါသမယဖြစ်ကြပါစေ
This program has come to you from the Voice of America, Washington.